Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ10ရက်တောက်ကြနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line 2မီတာ24.25/30တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နဲ့တရုတ်သမ္မတတွေရဲ့ APEC CY ခေါင်းဆောင်တွေကိုပြောကြားခဲ့တဲ့မင်းငွန်းတွေမှာတော့ဒေသရင်းကုံသွင်းရေးနဲ့ပတ်သက်လို့သဘောထားတွေသိရတာကွဲနေပါတယ်။အာဆီယံညီလာခံတွေတက်ရောက်ဖို့ဗီယက်နမ်မှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ်နဲ့ဒီကနေ့တီးတန့်တွေ့ဆုံပြီးနိုင်ငံပြည်နယ်အရေးဆွေးနွေးပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူချင်ညာပြေးသွားမှာပါ။
ကောင်းပါပြီရှင်ထိတ်တန့်ရောက်တဲ့နေ့အပြီးမှာတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့တရုတ်ကိုပြတ်သားတဲ့အဖြစ်တစ်ခုပေးတင်ပြီးဆိုတဲ့တုံ့သက်ပြောဆိုချက်နဲ့အတူနားဆင်ကြရမှာက
ကောင်းပါလေဒီရောက်ကြေသွားတာရောနောက်ပြီးခိုက်တဲ့အမျိုးသမီးတွေရောကျွန်တော်တို့ကတော့လုံးဝစိတ်မကောင်းဘူးပေါ့ဗျာဒါနဲ့တစ်ဖက်ကလည်းကျွန်တော်တို့ကလွန်ခဲ့တဲ့9ရက်နေ့တည်းကအဲ့ဒီမှာ
အေခေါ်ရခိုင်တပ်ဖွဲ့ရဲ့ပြင်ကြားရေးတာဝန်ခံခိုင်သူခပြောသွားတာပါပြည်စုံကိုတရင်နေပြီးမှနားဆင်ကြရပါမယ်ဒါအပြင်နေပြည်တော်ဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်ချိန်ဖန်စီခံထားတဲ့သူတွေကိုပြည်တံချမှတ်တဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တရင်တွေကိုကိုအောင်လုံဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်နဲ့တရုတ်နိုင်ငံခေါင်းဆောင်တွေရဲ့ဒေသရင်းစီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့ကြတဲ့ဒီကနေ့မင်းငွန်းတွေမှာအာရှဒေသကုံတွယ်ရေးမှာဆောင်းအတင်းနဲ့ပုံစံတွေနဲ့ပတ်သက်လို့သိရတာကွဲပြားနေတဲ့သဘောထားတွေတွေ့ရပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းကနိုင်ငံတွေနဲ့နိုင်ငံချင်းရဲ့လိုက်ကုံတွယ်ရေးသဘောတူညီချက်တွေရယူဖို့လိုလားကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အမှုဆောင်ရာရှေ့ချုပ်တွေရဲ့ထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ပြောဆိုလိုက်တာပါ။ဒါမှမဟုတ်သမ္မတတာဝန်ယူပြီးနောက်မှာပဲအမေရိကန်နှုတ်ထွက်လိုက်တဲ့ပစိဖိတ်ရေဝန်12နိုင်ငံကြားသဘောတူညီချက် TPP လို့နိုင်ငံဆောင်နဲ့သဘောတူညီချက်မျိုးကိုတော့မလိုချင်တဲ့အကြောင်းအခိုင်အမာပြောသွားပါရစေ။မြတ်တဲ့ကုံသွယ်မှုတွေဖြစ်စင်တဲ့အခြေခံမှုတွေနဲ့နိုင်ငံတကာနိုင်ငံချင်းအလိုက်သဘောတူညီမှုရယူလိုပေမဲ့ကန့်သတ်ချက်တွေတိုင်းပြည်ချုပ်ချာဖို့ထိပါမှုတွေနဲ့လက်တွေမှာအကောင့်ထဲဖော်ဖို့မလွယ်တဲ့နိုင်ငံအများပြားနဲ့သဘောတူညီချက်မျိုးတွေကိုတော့မလိုချင်တဲ့အကြောင်းပြောဆိုရတာပါ။အထိမ်းအမှန်တော့ကုံသွယ်မှုအတားအဆီးတွေကိုအမေရိကန်ကရှော့ပေါက်ပေးခဲ့ပေမဲ့တခြားနိုင်ငံတွေကဈေးကွက်တွေကိုဖွင့်မပေးတာမျိုးမဖြစ်စေဖို့အစိုးရပိုင်းကဏ္ဍတွေသာမကပုဂ္ဂလိကကဏ္ဍကပါညီညွတ်ညီမျှတိုက်ရိုက်ရင်းနှီးမြှုပ်နှံနိုင်အောင်ကုံသွယ်ဘက်တွေအနေနဲ့ဈေးကွက်တွေဖွင့်ပေးထားဖို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်ဗီယက်နမ်နိုင်ငံတန်တန်းမျိုးကညီလာခံမှာသမ္မတထရန့်ပြီးမင်းငွန်းပြောကြားတဲ့တရုတ်သမ္မတရှီချင်းဖင်ကတော့နိုင်ငံဆောင်ပူးပေါင်းဆောင်ရွက်မှုတွေကိုအားပေးတဲ့သဘောထားတွေကိုပြောဆိုကြတာပါထို့သဖြင့်ဒေသရင်းနဲ့နိုင်ငံလိုက်စီးပွားရေးသဘောတူညီချက်တွေကိုဗက်မြအောင်ထိန်းချုပ်ပေးနိုင်မဲ့အာရှပစိဖိတ်လွတ်လပ်စွာကုံသွယ်ရေးဒေသ FTAAP ကိုအားပေးဖို့လည်းတရုတ်ခေါင်းဆောင်ကတိုက်တွန်းသွားပါတယ်ကမ္ဘာတစ်ဝှမ်းလွှမ်းခြုံလာနေတဲ့ Globalization ကိုရှောင်လွှဲလို့မရနိုင်ဘူးကဘာကြီးအနေနဲ့ပုံမှန်ဗက်မြအောင်နဲ့အားလုံးပါဝင်နိုင်အောင်ကြိုးပမ်းဖို့လိုအပ်ကြောင်းလည်းတရုတ်သမ္မတကပြောဆိုသွားပါတယ်
ဗီယက်နမ်မှာကျင်းပမဲ့ APEC အာရှပစိဖိတ်စီးပွားရေးထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးခြားတွေ့ဆုံလိမ့်မယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေရပ်တန့်သွားအောင်သမ္မတအိမ်ဒီရောကတောက်ကြနေကကြိုးပမ်းခဲ့ပါတယ်။သမ္မတနှုတ်ဦးစလုံး APEC ညီလာခံကိုတက်ရောက်ကြမှာဖြစ်ပြီးစကားအနည်းအချင်းပြောကောင်းပြောကြမှာဖြစ်ပေမဲ့တီးတန့်အစည်းအဝေးတစ်ခုတော့လုပ်မှာမဟုတ်ဘူးလို့အိမ်ဒီရောပြောခွင့်ရသူဆာရာဟာကဘီဆန်နက်စ်ကပြောပါတယ်။ပူတင်နဲ့အစည်းအဝေးတွေလုပ်ဖို့စီစဉ်ထားတာလုံးဝမရှိသလိုနှစ်ဖက်အစည်းအဝေးတွေရောတခြားအစည်းအဝေးတွေလုပ်ထားမျိုးမရှိဘူးလို့ပြောခွင့်ရသူကသတင်းထောက်ကိုကြီးညာချက်ထုတ်ပါတယ်။ဒါပေမဲ့လည်းညီလာခံကိုရောက်နေချိန်တမန်တော်ဦးတို့အလို့သဘောတွေ့ဆုံဖို့ဖြစ်နိုင်ခြေရှိနေတာကိုလည်းကြီးညာချက်မှာတွေ့ရပါတယ်။နေရာတစ်ခုထဲကိုအတူတူရောက်နေချိန်မှာနှုတ်ဆက်ကြတာမျိုးတော့ရှိနေတယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့လည်းတမန်တော်ဦးတို့ကအနှစ်သာရရှိတဲ့တီချာအစည်းအဝေးတစ်ခုလုပ်ဖို့မျှော်လင့်ရတယ်ဆိုတော့ Russia သတင်း Agency RIA Novosti ရဲ့တောက်ကြားနေကပြောဆိုချက်ကအင်ဂျီရောရဲ့ပြောဆိုချက်နဲ့တော့ကွဲလွဲနေပုံရပါတယ်။ပူတင်နဲ့ Trump တို့ APEC ထိပ်သီးညီလာခံမှာတွေ့ဆုံဖို့အခြေအနေရှိနေတယ်လို့ Russia အစိုးရကပြောကြောင်းအဲ့ဒီသတင်းမှာဖော်ပြထားတာဖြစ်ပါတယ
် Sorry Arabia နိုင်ငံမှာချင်းပြတ်ချက်ဆမှုတွေကိုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးလူပေါင်း200ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းနဲ့နှစ်ပေါင်းများစွာအတွင်းခန့်မှန်းကြီးဒေါ်လာဘီလီယံ100ကျော်လောက်ကိုအလွဲသုံးစားလုပ်ခဲ့ကြောင်းရှင်းနေချုပ်ကအတည်ပြုပြောဆိုလိုက်ပါတယ်ခုနကတော့တစုံတရာအရေးယူတာမရှိဘဲပြန်လွတ်ပေးလိုက်ကြောင်းနဲ့ဖမ်းဆီးထားသူ200ကျန်နေစဲဖြစ်ကြောင်းရှင်းနေချုပ်ဆော်ရယ်မိုဟက်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဗန်စင်းပေါင်း1900လောက်ကိုလည်းအစိုးရကထိန်းချုပ်ထားပါတယ်ဆော်ရီအာရေဗျနိုင်ငံရဲ့ဝန်ကြီးနဲ့အင်္ဂါနေ့ကစကားပြောခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်ကတော့လက်တလုံးမှာဖမ်းဆီးထားတာမျိုးမဟုတ်ဘဲထိန်းသိမ်းထားတဲ့အစင်သာဖြစ်ပြီးအမားလုံးမရင်လည်းပြင်နိုင်အောင်အထောက်အထားတွေကိုတင်ပြနေတဲ့သဘောမျိုးဖြစ်တယ်လို့နားလည်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်ဖမ်းဆီးထားသူတွေပေါ် ဘလို့ကင်ပြောတယ်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးခင်ခြေထီးကတော့စိုးရိမ်မခင်စရာတချို့ရှိနေကြောင်းလည်းပြောဆိုခဲ့တာပါ sorry ဆိုရဖို့ဝေဖန်သူတွေကတော့အသက်30နှစ်အရွယ်အရှိဆုံးမင်းသားမိုဟာမက်ဘင်ဆယ်မန်ဦးဆောင်တဲ့အာရီလိုက်စားမှုတပ်ဖြည့်ရေးကော်မရှင်တစ်ခုဖွဲ့စည်းလိုက်ပြီးတဲ့နောက်အစိုးရရရှိပြီးပြန်ပြက်တွေကိုဖယ်ရှားဖို့ရည်ရွယ်ပြီးအချင်းပြည့်ချစားမှုတွေကိုစုံစမ်းစစ်ဆေးတာတွေလှုံ့ဆော်လာနေတာလို့ပြောဆိုနေကြပါတယ်
ဥရောပသမဂ္ဂ EU အဖွဲ့ဝင်အဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့အသေးစိတ်ကိစ္စတွေကိုဒီကနေ့စီစဉ်ညှိနှိုင်းနေချိန်မှာပဲပြည်သူလူထုရဲ့ဒီမိုကရေစီနှိကျစိတ်ဆန္ဒတွေကိုလွှတ်တော်မှာတားဆီးဖို့ကြိုးစားနေရတွေကိုသီးခံမှာမဟုတ်ကြောင်းထရီဆာမေက Daily Telegraph သတင်းစာမှာရေးသားပြောဆိုလိုက်ပါတယ် EU အဖွဲ့ဝင်အဖြစ်ကထွက်မဲ့လုပ်ငန်းရှင်တွေကိုပြဋ္ဌာန်းထားတဲ့သဘောတူညီချက်အပိုင်90ကိုရေးဆွဲရမှာအထူးကကြတဲ့ဗြိတိန်အထက်လွှတ်တော်အမတ် John Carr ကတော့ EU ကထွက်မဲ့အစီအစဉ်ဟာလုံးဝမရှောင်နိုင်တဲ့ကိစ္စမဟုတ်ကြောင်းပြောဆိုထားတာပါEU ကထွက်မဲ့အစီအစဉ်နဲ့ပတ်သက်လို့ဗြိတိန်ဥပဒေပြုအမတ်တွေနဲ့အစိုးရကြားအကြီးအကျယ်သဘောထားကွဲလဲနေကြတာပါအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ကနေထွက်မဲ့အသေးစိတ်အစီအစဉ်နဲ့ပတ်သက်လို့ဗြိတိန်နိုင်ငံကဆုံးဖြတ်ချက်ပြတ်ပြတ်သားသားမချနိုင်တဲ့အပေါ်မှာတော့ EU ကစိတ်ပြတ်နေပါတယ် EU ကခွဲထွက်ရေး Lisbon မြို့သဘောတူညီချက်ကအပိုင်90ပါလုပ်ငန်းရှင်ကိုဗြိတိန်ဝန်ကြီးချုပ်ကမတ်လ29ရက်နေ့မှာပဲစတင်လိုက်ပေမဲ့နှစ်နှစ်ကြာလုပ်ငန်းရှင်မှာခုချိန်ထိရေရေရရရလာတစုံလျာမတွေ့ရပဲဖြစ်နေပါတယ်ဝန်ကြီးချုပ်ကတော့ EU ကခွဲထွက်ရေးဟာနောက်ပြန်လှည့်လို့မရနိုင်ကြောင်းလွှတ်တော်ကိုပြောဆိုခဲ့သလို2019ခုနှစ်မတ်လ29ရက်နေ့မှာအပြီးတိုင်ခွဲထွက်မှာဖြစ်ကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ
်ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစစ်စင်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဆီယံနဲ့ဆက်ဆက်ထိပ်သီးညီလာခံတွေတက်ရောက်ဖို့ဗီယက်နမ်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တီးတန့်တွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးခဲ့ပါတယ်။အာရှပစိဖိတ်စီဝိုင်းပူးပေါင်းဆောင်ရွက်မှုအပက်ထိပ်သီးညီလာခံကျင်းပမဲ့ဒဏ္ဍာရီမျိုးကဒီနေ့တီးတန့်တွေ့ဆုံမှုတွင်ရခိုင်ပြည်နယ်အချက်တဲဖြစ်ရှိရင်းနဲ့ပတ်သက်လို့သဘောထားအမြင်တွေကိုဖလှယ်ခဲ့ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံကသတင်းထုတ်ပြန်ထားတာပါ။ဒီကံဒီနေမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပြည်လဲထူထောင်ရေးနေရာချထားရေးနိုင်ငံသားစစ်စစ်ရေးနဲ့ကျန်းမာရေးပညာရေးပါဝင်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့မြန်မာစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကတကြောပြန်အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့အထိပြဿနာပေါ်နေရတဲ့အပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာကပြည်အားတွေဆက်လက်ထွက်ပေါ်နေချိန်မှာပဲနိုင်ငံတကာကောင်းဆောင်တွေပါရောက်ရှိနေတဲ့ထိပ်သီးကျင်းနာခံတွေတက်ရောက်ဖို့ဒေါ်အောင်ဆန်းစုကြည်ရောက်ရှိလာခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံတကာနဲ့ဒေသရင်းကကောင်းဆောင်တွေပါရောက်နေတဲ့ညီလာခံတွေမှာနိုင်ငံတကာတဝန်ကအာရုံစိုက်နေတဲ့နိုင်ငံပြည်နယ်ရေးဆွေးနွေးပြလိမ့်မယ်လို့မျှော်လင့်နေကြတဲ့အချိန်မှာပဲကနေဒါဝန်ကြီးချုပ်နဲ့တီးခြားတွေ့ဆုံတာလည်းဖြစ်ပါတယ်ဒီကနေ့ဗီယက်နမ်နိုင်ငံကတွေ့ဆုံမှုအတွင်းမှာတော့ဒေါ်အောင်ဆန်းစုကြည်နဲ့အတူအမျိုးသားလူညွန့်ရေးဆိုင်ရာချန်ပေးပုဂ္ဂိုလ်ဦးတောင်ထွန်းနိုင်ငံရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့ပါဝင်မြန်မာစိုးရအဆင့်မြင့်တာဝန်ရှိသူတွေပါဝင်ခဲ့တယ်လို့ကနေဒါနိုင်ငံဘက်ကတော့ဝန်ကြီးချုပ်ထရူဒိုအပြင်နိုင်ငံရေးဝန်ကြီးခရစ်စတီယာဖရီလန်မြန်မာနိုင်ငံဆိုင်ရာထူးတဲ့နမဘော့ရီပါဝင်တာဝန်ရှိသူတွေလည်းပါဝင်ဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကလေးငယ်တွေကြားအာဟာရချို့တဲ့မှုဟာမနစ်ကတဲ့ဆိုင်ရင်ဆဲဆတိုးလာတယ်လို့ချက်ချင်းအာယုံဆိုင်လောက်ကင်ပေးဖို့လိုအပ်နေတယ်လို့နိုင်ငံတကာဒုက္ခသည်များကယ်ဆယ်ရေးကော်မတီ IRC ကတောက်ကြနေကကြေညာချက်ထုတ်ပြန်ပါတယ်။ IRC နဲ့မိတ်ဖက်အဖွဲ့ဖြစ်တဲ့ငတ်မမှုတပ်ဖြတ်ရေး Action Against Hunger ACF တို့ဦးဆောင်ပြီးတော့ကော့ခ်ဘဇားမှာစစ်တမ်းကောက်ယူခဲ့တာပါ။အသက်6လကနေ9နှစ်ကြားရိုဟင်ဂျာကလေးငယ်၄သိန်းတို့အတွက်အသက်ရှင်နေနိုင်ရေးလူသားချင်းစာနာမှုအကူအညီဒေါ်လာ12တန်းဖို့အရေးပေါ်လိုအပ်နေတယ်လို့ပြောပါရယ်ကောက်ယူခဲ့တဲ့စစ်တမ်းတွေအရဆိုးဝါးစွာအာဟာရချို့တဲ့နေကြတဲ့ထက်က 9.5 ရာခိုင်နှုန်းဟာနိုင်ငံတကာကသတ်မှတ်ထားတဲ့အရေးပေါ်အဆင့်ထက်၄ဆနီးပါးမြင့်နေတယ်လို့ဒီအရေးအတွက်ကမနစ်ကတဲ့ဆိုင်ရင်ဆဲဆတိုးလာတာပါအသက်6လမပြည့်သေးတဲ့ကလေးတွေရဲ့လက်မောင်းရင်းကိုတိုင်းတာထားတဲ့တရင်အချက်လက်တွေအရအဲ့ဒီကလေးတွေတိတ်ဆုံးမှုကဆဲဆအထိတိုးလာနေတယ်လို့ကြေညာချက်မှာဖော်ပြပါရယ်မကြခင်တရင်မှတ်တွေအတွင်းနောက်ထပ်ရိုဟင်ဂျာ2သိန်းလောက်ရောက်လာမယ်လို့ IRC ကခန့်မှန်းထားပါရယ်ဒီလိုရောက်လာမယ်ဆိုရင်တော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာလူဦးရေတန်းကျော်သွားမှာဖြစ်ပြီးအခြေအနေတွေပိုဆိုးလာနိုင်တယ်လို့လည်း IRC ကပြောပါရယ် IRC ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွင်နေရဆွန့်ဝါလာကြတဲ့ရိုဟင်ဂျာတွေအတွက် ACF အဖွဲ့နဲ့ပူးပေါင်းပြီးတော့အရေးပေါ်စခန်းတွေ24နာရီဖွင့်လှစ်ပြီးပထမဆုံးအဆင့်အဖြစ်နဲ့ဆဆိုးဝါအာဟာရချို့တဲ့နေတဲ့ကလေးတွေကိုကူတာပေးနေပါရယ်
တူရကီရုပ်မြင်သံကြားဌာနတွင်နေပြည်တော်မှအဝေးထိန်ဒရုန်းယာဉ်သုံးပြီးဗီဒီယိုရိုက်ကူးဖို့ကြိုးစားခဲ့တဲ့နိုင်ငံခြားသားမီဒီယာသမားနှုတ်နဲ့မြန်မာနိုင်ငံသားနှုတ်တို့ကိုလေကြောင်းဆိုင်ရာဥပဒေချုပ်ဖောက်မှုနဲ့ဒီကနေ့ပဲထောင်နဲ့နှစ်လစီစီရင်ချက်ချလိုက်ပါတယ်။စင်ကာပူနိုင်ငံသားတပ်ပုံစီယာဟော်ဟွန်မန်မလေးရှားနိုင်ငံသားသတင်းတောက်မော်ချွန်လင်းတို့နှုတ်ဟာမြန်မာနိုင်ငံသားစကပြန်ဖြစ်သူဦးအောင်နိုင်စိုးရင်မောင်းဖြစ်သူဦးလာတင်တို့နဲ့အတူတူရကီရုပ်မြင်သံကြားဌာန TRT ဝါအတွက်နေပြည်တော်လွှတ်တော်နီးဒရုန်းနဲ့မတန်းတင်သတင်းရိုက်ကူးဖို့ကြိုးစားစဉ်အော်တိုဝါ29ရက်နေ့ကဖမ်းဆီးခံခဲ့ကြရတာပါ။ဖမ်းဆီးခံရသူတွေကိုအမြင့်ဆုံးထောင်နဲ့သုံးနေထိချခံရနိုင်တဲ့သွင်းကုန်ထုတ်ကုန်ဥပဒေနဲ့ရဲတပ်ဖွဲ့ကတရားစွဲထားပေမဲ့ဒီကနေ့တရားခွင်မှာတော့အမြင့်ဆုံးထောင်နဲ့သုံးလချခံရနိုင်တဲ့1934ခုနှစ်မြန်မာနိုင်ငံလေကြောင်းအဥပဒေနဲ့တရားသူကြီးကအပြစ်ပေးလိုက်တာဖြစ်ပါတယ်။စင်ကာပူနိုင်ငံသားဓာတ်ပုံဆရာနဲ့မလေးရှားနိုင်ငံသားဒရင်တို့ကလေကြောင်းအဥပဒေချုပ်ဖောက်မှုအတွက်အပြစ်ရှိကြောင်းရှောင်လဲခဲ့ပြီးနောက်မှာပဲလေဦးစလုံးကိုတရားသူကြီးကထောင်နဲ့နှစ်လစီအပြစ်ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းရိုက်တာသတင်းကဖော်ပြခဲ့တာပါ။အပြစ်ရှိကြောင်းဝန်ခံခဲ့တဲ့အမှုသရေအနေနဲ့တံဝန်ဆောင်မယ်လို့မျှော်လင့်ထားပေမဲ့ထောင်နဲ့စီရင်ချက်ချလိုက်တဲ့အတွက်တော်လုတ်ခဲ့ရကြောင်းလည်းအကျိုးဆောင်ရှိနေကိုကူကားပြီးတရင်ကဖော်ပြပါရယ်ထောင်နိုင်ငံကနေဒဏ်ငွေဖြစ်တက်ညာဝင်ပေးဖို့အယူဝါကံဝင်မှာဖြစ်တယ်လို့လည်းရှင်းနေကပြောပါရယ
်အပြည်ပြည်ဆိုင်ရာအကျင့်မြတ်ချဆောင်မှုအရှုပ်တော်ပေါ်မှာပါဝင်ပတ်သက်နေတဲ့ဘရာဇီးနိုင်ငံကဆက်လို့ရေးကော်မတီ OD Branch ဟာပနမသမရဟောင်းရီကာဒိုမာတီနယ်လီရဲ့သားရီကိုဒေါ်လာသန်းပေါင်းများစွာလှပ်ပေးခဲ့တယ်လို့ပနမအစိုးရရှင်းနေတွေကပြောပါရယ်ရီကာဒိုအယ်ဘာတိုနဲ့လူးဝစ်အာနစ်မာတီနီလိုဟာ OD Branch ကော်မတီထံကနေဒေါ်လာသန်း90ထက်မနည်းလက်ယူမှုရှိခဲ့တယ်ဆိုတဲ့ကိစ္စနဲ့တနည်းအားရှိခန္ဓာရအောင်ပနမရှင်တွေကကြာလာပြီးနေမှာပြောပါရယ်2000နဲ့2016ခုနှစ်ကြာလက်တင်အမေရိကနိုင်ငံတရားစင်ကျော်လောက်မှာဆက်လွယ်ရေးလုပ်ငန်းတွေလုပ်ကိုင်ရင်းနဲ့ပတ်သက်ပြီးတော့ OD Branch ကော်မတီကစုစုပေါင်းဒေါ်လာတန်100ကျော်ပို့လက်ပေးခဲ့တယ်ဆိုပြီးတော့ဆွဆွဲခန္ဓာရတာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ချင်းပြည်နယ်တောင်ပိုင်းပလဲဝဒေသအတွင်းမှာအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ကြားဖြစ်နေတဲ့တိုက်ပွဲတွေဒီကနေ့ထိဆက်လက်ဖြစ်ပွားနေတယ်လို့တိုက်ပွဲတွေဟာထပ်မံပြင်းထန်နိုင်တဲ့အလားအလာတွေရှိတယ်လို့ရခိုင်တပ်ဖွဲ့ကပြင်ကြားရေးတာဝန်ခံကပြောပါရယ်ဒေသခံပြည်သူတွေကတော့အရက်သားတွေထိခိုက်သေးဒေတာတွေဖြစ်တာကြောင့်ဒီလိုလောက်ရပေါ်ရှုံချကြောင်ပြောဆိုပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်ထိစပ်နေတဲ့ချင်းပြည်နယ်ပလောဝဒေသမှာအစိုးရတပ်မတော်နဲ့အေအေခေါ်ရခိုင်လက်နက်ကိုင်တပ်အကြားမှဒီလအစောပိုင်းကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရာကဒီလ၈ရက်နေ့မှာတော့တိုက်ပွဲတွေဟာပုံမှုပြင်းထန်ခဲ့သလိုအရက်သားတွေပါထိခိုက်သေးကြတာတွေရှိခဲ့ပါတယ်။လောလောဆယ်ဒေသအတွင်းတိုက်ပွဲအခြေအနေကိုအေအေခေါ်ရခိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
။တိုက်ပွဲကတော့ဆက်ရှိတုံးပဲဗျာ။အဓိကဖြစ်နေတာကတော့ဘလဲဝါရီအထက်ပိုင်းအဲဒီမောင်ဘူးတောင်တန်းရဲ့နောက်ပြီးလို့ရှိရင်တော့ဒီစမန္တလန်တောင်တန်းပေါ့အဲဒီမှာဖြစ်နေတယ်မြမတမ်တို့ဘက်ကနေဟိုအားအလုံးငယ်နဲ့ဝင်လာတဲ့အတွက်ကြောင့်မို့အဲဒီကလက်ရှင်အဝါနမ်းမှာလည်းအဲ့မှာတိုက်ပွဲဖြစ်နေအခုဆိုလို့ရှိရင်တော့ပြီးချောင်းဖက်ကိုလည်းဒီလိုဒီဘဝတမ်တို့ကအားတွေထပ်တိုးလာတော့အဲဒီပြီးချောင်းဖက်လည်းအခုတိုက်ပွဲကထပ်ပြင်းနိုင်တဲ့အလားအလာအများကြီးရှိတယ်ဗျမြန်မာလက်ဒီနေ့ညနေ၄နာရီလောက်မှာစတင်တာအခုချိန်ကြီးဆိုတော့ဆေးရရှိပြီ
ဒီလ၈ရက်နေ့ကပလဝမြို့နယ်နှုံဘူးကျေးရွာအနီးကလဒံမြစ်အတွင်းမှာအေအေခေါ်ရခိုင်တပ်ဖွဲ့ကတမ်မတော်ဆက်လေတစည်းနဲ့အရသာဆက်လေတစည်းကိုပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အသက်21နှစ်အရွယ်စက်မှုလက်မှုသိပ်ပံဒုတိယနှစ်ကျောင်းသားတဦးသေဆုံးပြီးအသက်80ကျော်အမျိုးသမီးတဦးအပါအဝင်အမျိုးသမီး3ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းချင်းပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ်။ရခိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျောင်းသားလေးတယောက်ကြေသွားတာရောနောက်ထိခိုက်တဲ့အမျိုးသမီးတွေရောကျွန်တော်တို့ကတော့လုံးဝစိတ်မကောင်းဘူးပေါ့ဗျာဒါနဲ့တစ်ဖက်ကလည်းကျွန်တော်တို့ကလွန်ခဲ့တဲ့9ရက်နေ့ကလေးကအဲ့ဒီမှာကျွန်တော်တို့ကကြေညာချက်တွေထုတ်ပြန်ထားပြီဗျာနော်အရသာတွေအနေနဲ့ဒီကလရန်မျိုးကြောင်းရဲ့နောက်ပြီးလို့ချင်းဒီကလက်ချောင်းရဲ့နောက်ပြီးချောင်းရဲ့အဲ့ဒီနေရာတွေမှာဖြတ်တော့ဖြတ်လာတယ်ဒီသွားတဲ့အခါမှာလည်းပဲဒီဒတိရှိရှိနဲ့သွားကြဖို့ဟိုအတန်းနိုင်ဆုံးတော့ဒီအတော့လာကိုချောင်းကြည့်ကြဖို့အတွက်ကျွန်တော်တို့ကကနေဒါဒတိပေးထုတ်ပြန်ချက်တွေထုတ်ပြန်ပြီးတာဖြစ်ရှင်တော့အဲ့မှာဗမာတပ်မတော်ကနေလက်ကပင်လာတဲ့ဆက်လေမှာသူတို့ကနေကြုံကြည့်ပြီးတော့လိုက်လာကြတာအဲ့ဒါကြောင့်မို့လို့ဒီလိုအဲ့လိုမျိုးဖြစ်ကြရတာအတားဆက်လေကိုဒီကုံလေဆက်လေကိုပြစ်တယ်လို့ပြောတယ်အဲ့ဒါတော့မဟုတ်ဘူးကြာ
ပလောဝဒေသအတွင်းမှာစီးတင်းမာမှုတွေရှိနေတာကြောင့်ပြည်သူတွေခီးသွားလာတဲ့အခါသတိထားဖို့အတွက်ဒီလ9ရက်နေ့နေစွဲနဲ့အေအေခေါ်ရခိုင်တပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်တိုက်ပွဲတွေညင်သက်ပြီးခီးသွားလာတဲ့အချိန်ကိုထပ်မံကြေညာဖို့ရှိကြောင်းလည်းခိုင်တုခါကပြောပါတယ်
အခုကတော့ဒီဗမာတပ်မတော်ဘက်ကနေတော့တိုင်းမောင်းတစ်စီကျော်နဲ့နေပြီးတော့အဲ့ဒီဖိုးစီတို့ပြင်းလင်းခံတာလုပ်နေတော့အဲ့ဒီကြားကလမ်းမှာပြည်သူတွေလည်းစီးမလို့ရဖို့ဒါကြောင့်ဆိုပြည်သူတွေတခုခုဖ ိခိုင်မှာဆိုလို့ကျွန်တော်တို့ကတည်တင်ပြီးတော့အဲ့ဒါကိုထောက်ထားတာဖြစ်တယ်။အဲ့ဒီကျဲအခြေအနေတစ်ခုရောက်တဲ့အတွက်ကျွန်တော်တို့ကထားပြီးတော့ဒီစုပ်ပံချက်တွေထုတ်ဖို့လည်းရှိရတယ
်။ဒီလနှစ်ရနေ့ကဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ပလောဝမြို့နယ်ကလဒံမြစ်အချက်ပိုင်းကကုန်ပြင်းနဲ့အနီးနားကျေးရွာကပြည်သူ300ကျော်ဟာနေရွှန့်ခွာပြီးတင်းရှောင်နေရပါတယ်။ဒေသခံပြည်သူတွေကတော့အခုလိုအရက်သားတွေထိခိုက်တဲ့အပေါ်ရှုံချကြောင်းပလောဝဒေသကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေကျင်းကပြောပါတယ်
။ကျင်းဘဝဥစုကုန်ပြင်းဥစုကမှာစံတော်နဲ့ဆိုက်ကြရဒီဆိုင်တဲ့ခါမှာအဲ့ဒီကုန်ပြင်းကျေးရွာမှာရှိတဲ့ဒေသခံတွေအကုန်လုံးအခုဒီဟာဟောချေပြောင်းကုန်ပြီလေ။ဒီကြားထဲမှာဒီပလောဝမြို့နယ်အချက်ပိုင်းနှုံးဘူးကြီးကျေးရွာနားမှာသမရောကတက်လာတဲ့တက်လေကိုဒီကလက်နက်ကံဖုတ်ကရှင်ကိုတိုက်တော့အဲ့ဒီမှာဒီသူ3ဦးကဖေးရမှာတက်ရပြီးတော့အကြောင်းသားတယောက်ကတော့ဆုံးသွားတာပေါ့လေအဲ့တော့ကျွန်တော်တို့တာခိုင်နေကတော့ဒီအဲ့လိုမျိုးဖြစ်တဲ့ကိစ္စကိုလုံးဝဆုံးရှုံးတယ်တော့ပဲကျွန်တော်တို့ဟိုဆုံးသက်တာပေါ့လေ
ချင်းပြည်နယ်ဘက်မှာစီးရဲတင်းမာရာတွေမြင့်တက်နေချိန်မှာပဲဒီကနေ့မနက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာအစိုးရတပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တချိန်တည်းမှာတော့ရခိုင်နဲ့ပလောင်လက်နက်ကင်တပ်ဖွဲ့တွေပဝင်ဖွဲ့စည်းထားတဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အဖွဲ့မှအပါအဝင်ဖြစ်တဲ့ဝမိုင်းလာအဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဒေသဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပန်ဆန်းမှဆွေးနွေးဖို့ရှိနေပါတယ်
ကုမိုးစောတင်ပြပေါ်ခဲ့တာပါအခုတော့မြေဆုံစီမံကိန်းကိစ္စပဲကိုဆက်ပါမယ်ရှင်ပြီးခဲ့တဲ့ဦးသိန်းစိန်ဆွေရလက်ထက်ကလေးကရက်ဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ပြသတဲ့အဖြစ်တစ်ခုပေးသင့်ပြီလို့နိုင်ငံတကာအရေးကျွမ်းကျင်သူတွေကတုံ့တက်ကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းတရုတ်နိုင်ငံကမြေဆုံစီမံကိန်းအတွက်အခက်အခဲတွေကိုကြုံလွှားပြီးမြန်မာအစိုးရနဲ့ဆက်ပြီးဆွေးနွေးမယ်လို့ပြောဆိုထားတာပါရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာမျက်နှာစာမှာမြန်မာအစိုးရဘက်ကနေပြီးတရုတ်အစိုးရရဲ့ကာကွယ်ပြောဆိုပြမှုတွေအတွက်မြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကျိုးစီးပွားကိုပြန်လည်ငှက်ကွက်ဖို့သတိပေးတာလည်းဖြစ်နိုင်တယ်လို့သုံးသပ်သူတွေကလည်းရှိနေတာပါဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
မြေဆုံစီမံကိန်းလိုရေအားလျှပ်စစ်စီမံကိန်းကြီးတွေဟာမြန်မာပြည်ရဲ့ကာလကြာရှည်စွမ်းအင်လိုအပ်ချက်ကိုဖြည့်ရှင်ဖို့ဦးစားပေးမဟာဗျူဟာမဟုတ်ဘူးလို့မြန်မာစွမ်းအင်ဝင်ကြီးကပြောခဲ့ပြီးမကြခင်မှာပဲတရုတ်နိုင်ငံဘက်ကမြေဆုံစီမံကိန်းအတွက်မြန်မာအစိုးရနဲ့ဆက်လက်ဆွေးနွေးသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြောကြားခဲ့တာပါဒါဟာမြန်မာအစိုးရကိုအကြက်ကင်တဲ့သဘောလိုမဆိုနိုင်ပေမဲ့ကာလကြာရှည်ရက်ဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့တရုတ်နိုင်ငံဘက်ကိုပြတ်သားတဲ့အဖြေတစ်ခုပေးဖို့အချိန်သင့်ပြီလို့နိုင်ငံတကာအရေးကျွမ်းကျင်သူဒေါက်တာခင်စောဝင်းကပြောပါတယ
်ဒီနေ့ဆောင်ကိစ္စနဲ့ပတ်သက်လို့သူ့အနေနဲ့ကဖြေတောင်းစောင့်ရဲ့အချက်ပဲလေမော်ဒီယာလည်းတခြားကိစ္စတွေကမြင်ရနေတယ်ဒီအစားကိုဆက်ပြီးတော့ဖြေရမပေးဘူးအဲ့လိုကြည့်မဲ့ဆန္ဒတော့ဒါကမှပြည်သက်ကအားနဲ့ချက်တစ်ခုပေါ့လေဆိုတော့ဒီချိန်မှာဒါကိုဝန်ကြီးချက်တစ်ခုယူပြီးတော့အားနဲ့တောင်းမယ်ဆိုတော့သူ့အနေနဲ့ကတော့ကိုယ်ပိတ်လို့ချင်ပါတယ်ဆိုရဲကမ်းလမ်းချက်ဟိုပဲဆက်မှတ်လို့ရပါတယ်ဟိုအချက်ကိန်းလို့တော့မမြင်ပါဘူး
ဒါအပြင်ရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှရောနိုင်ငံတကာမျက်နှာစာမှာပါတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံဘက်ကနေကာကွယ်ရည်တည်ပေးခဲ့တာတွေအတွက်မြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကျိုးစီးပွားကိုပြန်လည်ငှက်ကွက်ဖို့သတိပေးတာလည်းဖြစ်နိုင်တယ်လို့ဒေါက်တာခင်စောဝင်းကအခုလိုပြောပါတယ
်။အဲဒါပြောလေနော် resolution နဲ့ခေါ်ခေါ် statement နဲ့ခေါ်ခေါ်ပြည်နယ်ရုရှားရဲ့အင်အားကတော့ပါနေတာလေ။ဒါမှမဟုတ်ဒီကံသူဝင်လိုက်ပြီးတော့အကျိုးဆောင်ပေးခဲ့တယ်။တို့ရဲ့ဒီလိုမျိုးနဲ့ပြန်ကြည့်တော့ဆိုတော့အဲ့ဒီ message လည်းဖြစ်နေတာပဲ
မြမပြည်ကရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာကပါစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့အကြီးကဝူဟိုင်ထောက်ကကုလသမဂ္ဂလုံခြုံရေးကောင်စီမှပန်ကြားခဲ့တာပါမြမအစိုးရရဲ့ကြိုးပမ်းမှုကြောင့်ရခိုင်ပြည်နယ်ရဲ့အခြေအနေဟာတည်ငြိမ်တဲ့ဘက်ကိုဦးတည်လာပြီးဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်တရုတ်နိုင်ငံဘက်ကမြေဆုံစီမံကိန်းကိစ္စဆက်ပြီးဆွေးနွေးဖို့ပြောတာဟာမြန်မာအစိုးရကိုပုံမှန်သတိပေးနေကြပုံစံဖြစ်ပြီးတရုတ်နိုင်ငံအနေနဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အဖြေတစ်ခုရလိုတဲ့သဘောဖြစ်တယ်လို့မြန်မာအရေးလေးလာသူသတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ
်ကျွန်တော်နားလည်တဲ့လောက်ကဒီစီမံကိန်းနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဘက်ကဘာအဖြေမှမပေးသေးဘူးကျွန်တော်နားလည်တဲ့လောက်ကစီမံကိန်းယာယီရပ်ဆိုင်လိုက်တဲ့အချိန်ကစပြီးတော့မှအစိုးရစီမံပုံမှန်သူတို့ဘယ်လိုများဒီကိစ္စကိုစီမံဆောင်ရွက်ထားလဲဘယ်လိုများဆုံးဖြတ်ချက်ရှိလဲဆိုတာပုံမှန်မေးနေကြပြီးတော့မှပုံမှန်တင်ထုတ်ပြန်နေကြမယ်မြန်မာအစိုးရရဲ့အဖြေတစ်စုံတရာမရသေးတော့သူတို့ကဟိုရရမလားအဲသူမဟုတ်ပုံစံမဲ့ဒီဥစ္စာကိုပြောင်းရမလားသူမဟုတ်အခြားသောဟိုဖွံ့ဖြိုးရေးစီမံကိန်းနေနဲ့အဲ့လိုမျိုးလုပ်မလားအဲ့ဒါမှမဟုတ်ငွေကြေးရှင်းနေတာပဲလုပ်မလားဆိုတာသူတို့မသိသေးတဲ့အခါကျတော့မြန်မာအစိုးရနဲ့ဆက်ပြီးတော့မှ
ဒီနိုင်ငံမှာလှုပ်ဆောင်မှုရှိတယ်ဆိုတာကိုခါလို့ဆိုတာပြောတယ်လို့ပဲယူဆပါတယ်။အဲ့ဒီအစိုးရတက်လာပြီတဲ့နောက်အေယာဝတီမြေဆုံမြညာမြဝမ်းရေအားလျက်စစ်စီမံကိန်းလေးလာစီစစ်တုံးသက်ရေးကော်မရှင်ကိုနှစ်ထောင်ဆယ့်ချောင်းဩဂတ်လမှာဖွဲ့စည်းပေးခဲ့ပြီးအဲ့ဒီကော်မရှင်ရဲ့ပထမဆုံးအကြိမ်စီရင်ခန်းစာကိုနှစ်ထောင်ဆယ့်ချောင်းနိုဝင်ဘာမှာနိုင်ငံတော်သမ္မတထံတင်ပြခဲ့ပ န်ရက်ဆိုင်စီလိုပေမဲ့ဒါဟာတရုတ်နဲ့မြန်မာအစိုးရကြားဘလောက်အပေးအယူလုပ်နိုင်မလဲပေါ်မူတည်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KDNG အဖွဲ့ကကိုစားကြီးကပြောပါတယ
်တရုတ်နဲ့မြန်မာနိုင်ငံအစိုးရကရင်းနှီးမြှုပ်နှံမှုဒီအစိုးရနဲ့လွန်ခြွဲပွဲမှာဒါအတိတ်ကကြမှာအကြေးကြီးမြေဆုံရတာတာကိုတရုတ်ဘက်ကဘလောက်ကြည့်သူကအပေးအယူလုပ်နိုင်လဲဆိုတဲ့ဟာတရုတ်ရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်နေတဲ့အပိုင်းကတော့
အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆုံစီမံကိန်းကိုပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ယာယီရပ်ဆိုင်းခဲ့ပြီးတဲ့နောက်တရုတ်မြန်မာနိုင်ငံဆက်ဆံရေးကိုအဖို့ထစ်ဖြစ်စေခဲ့တာပါ။တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့်မြေဆုံစီမံကိန်းကိုရပ်ဆိုင်းပြီးတခြားအစားထိုးစီမံကိန်းတွေလုပ်နိုင်ဖို့အရေးနှစ်ဖက်နိုင်ငံအရာရှိတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့သတင်းတွေလည်းပြီးခဲ့တဲ့ဧပြီလတုန်းကထွက်ပေါ်ခဲ့တာပါ။မြေဆုံရေအားလျက်စစ်စီမံကိန်းဟာနှစ်ဖက်သဘောတူညီထားတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဖြစ်ပြီးပြည့်ပြည့်စုံစုံအတည်ပြုပြီးသားလုပ်ငန်းစဉ်ဖြစ်တာကြောင့်အခက်အခဲတွေကိုကျော်လွှားပြီးဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာလည်းဖြစ်ပါရဲ့ရှင်
။မမမြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။တစ်ဆက်ထဲမှာပဲဒီနေပြည်တော်လွှတ်တော်အဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံရတဲ့နိုင်ငံခြားသတင်းတောက်တဦးမြန်မာနိုင်ငံသားသတင်းတောက်တဦးနဲ့ရင်မောင်းတို့ကိုလေချောင်းပြန်တမ်းမှုဆန်ရဲဥပဒေနဲ့ဒီကနေ့မှထောင်ဒဏ်ဒလချမှတ်လိုက်ပါတယ်။အရင်ကသူတို့ကိုတွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားတာဖြစ်ပေမဲ့ဒီကနေ့တရားရုံးမှာလေချောင်းပြန်တမ်းမှုဆန်ရဲဥပဒေနဲ့ထပ်တိုးတရားစွဲပြီးအရေးယူခဲ့တာဖြစ်ပါတယ်။တွင်းကုံထုတ်ကုံအမှုအတွက်နောက်ထပ်ရုံးချင်းမတိုင်ခင်အမခံလည်းမရရှိခဲ့ပါဘူး။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
အော်တိုဘန်၂၈ရက်မနက်ပိုင်းကနေပြည်တော်လွတ်တော်အဆောက်အဦမှာဝေတင်ဒရုန်းလွတ်တင်ရိုက်ကူးကိုပြင်ဆင်နေတဲ့တူရကီနိုင်ငံခြေဆိုင် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကောင်နိုင်ဆိုးနဲ့ရင်မောင်းတို့ကိုဒီကနေ့နေပြည်တော်စမူသတိမြို့နယ်တရားရုံးမှာရုံးထုတ်ပြီးထောင်နဲ့နှစ်လားစီချမှတ်လိုက်ပါတယ်သူတို့ကိုပထမဆွဲဆိုထားတဲ့အမှုနဲ့မဟုတ်ပဲနောက်ထပ်အမှုတစ်ခုဖြစ်တဲ့လေချောင်းပြန်တမ်းမှုဆိုင်ရာအဥပဒေနဲ့ထောင်နဲ့နှစ်လားချမှတ်လိုက်တယ်လို့အမှုကိုလိုက်ပါကူညီဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေဦးခင်မောင်စီကပြောပါတယ
်။အမေရိကန်လေးကပြောမှဆိုလို့ကျွန်တော်လေချောင်းပြန်တမ်းမှုအဥပဒေက1934ခုနှစ်ကပြဋ္ဌာန်းထားတဲ့ဥပဒေပါ။ရပ်ပြီးရလဲရှင်းပြပါတယ်ဒီလိုကိုခွင့်ပြုချက်မရှိရင်လည်းကောင်းနေတဲ့မှာပြန်သွားနိုင်တဲ့အရာတစ်ခုကိုဖြစ်ပြီးတော့ပြန်သွားမှုကျူးစားရင်ဒီနာဝရှိနှုတ်ကဲမှုကျူးလာရင်လည်းပြင်ပေါ့ဗျာခွင့်ပြုမရလည်းပို့နေပြန်တယ်ဆမန်တိုင်းနေတယ်လည်းပြထားချက်ရှိတယ်ပေါ့ဗျာအဲ့ဒီပြထားချက်က3လအထိကျောင်းသားဖြစ်ပြီးငွေရန်ဖြစ်ပြီးတပ်ပြန်လည်းဖြစ်ပြီးဆမန်တိုင်းနေတယ်လို့ပြထားချက်အဲ့တော့အဲ့ဒီပုံမှန်နဲ့အဲ့ဒီမှာသူတို့ကျောင်းသား2လချပါလိမ့်
တရားလွတ်တော်ရှေ့နေခုမောင်ဆွေအားမြန်မာနိုင်ငံသား2ယောက်ပြင်စင်ကာပူလူမျိုးတရင်းတောက်လူဟိုမန်တို့အတွက်အမှုလိုက်ပေးနေတာဖြစ်ပါတယ်စင်ကာပူနဲ့မလေးရှားတရင်းတောက်တွေအတွက်သက်ဆိုင်ရာတာဝန်တွေကလည်းဒီကနေ့လာရောက်ခဲ့ကြပါတယ်သူအားလုံးကိုပထမဖမ်းဆီးခဲ့စဉ်ကတွင်းကိုထုတ်ကုန်ပုံမှန်ရှင်းနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီမှုကိုတော့နောက်တစ်ပတ်နိုဝင်ဘာ16ရက်နေ့မှာကြားနာစစ်ဆေးမှာဖြစ်ပါတယ်။ဒီကြားထဲသူတို့အားလုံးအတွက်အာမခံလျှောက်ထားခဲ့ပေမဲ့အာမခံပယ်ချခံခဲ့ရပါတယ်။အော်တိုဘာ29ရက်နေ့မှာစတင်ဖမ်းဆီးခံခဲ့ရတဲ့နှစ်ပတ်ကျော်ကာလတွင်မိသားစုနဲ့လည်းတိတိတွေ့ဆုံခွင့်မရခဲ့ပါဘူး။ဒီကနေ့တရားရုံးထုတ်စဉ်တရားရုံးချုပ်မှာဒါမိသားစုအနေနဲ့တွေ့ခွင့်ရခဲ့ပါတယ်။ဒီကနေ့ထောင်နဲ့ချလိုက်တာနဲ့ပတ်သက်လို့ကော်နိုင်စိုးမိသားစုကိုစားလိုက်ပါဆောင်ရွက်ပေးသူကိုရဲထုကအခုလိုပြောပါတယ်။
ဟုတ်ကျွန်တော်တို့ကတော့ဒါမမြုံမနှားဘူးရှင်းနေလည်းမသိတာဘူးရုံရောက်တော့မှဒီ air drone အကျဉ်းဆွဲတယ်ပေါ့နော်ဒါနဲ့ချလိုက်တယ်ဆိုတော့ကျွန်တော်တို့ကဘာမှပြောပိုင်မှာရှိဘူးတရားဥပဒေနဲ့ပတ်သက်ပြီးတော့ဟိုတရားသူကြီးဆုံးဖြတ်တဲ့ဟာကိုကျွန်တော်တို့ကလက်ခံရမှာပဲလိုက်နာရမှာအဲ့ပုံစံဖြစ်နေတာပေါ့နော်ဒီနေ့ဒီပါနေဟိုမိသားစုနဲ့တွေ့ခွင့်ရတယ်ဆိုတော့အလင်းမှာစီးရိုးချတာပဲကြာကျွန်တော်တရားရုံးချုပ်မှာအပြင်နဲ့အတွင်းနဲ့တွေ့တာအဲ့ပုံစံတွေ့လို့ရတာ
နေပြည်တော်လွတ်တော်ဆောက်အုပ်နီးမှာဝေတင်ဒရုန်းယာဉ်နဲ့ရုပ်ပုံတွေရိုက်ကူးဖို့ကြိုးစားခဲ့တာကြောင့်လေကြောင်းပြတ်တမ်းမှုဆိုင်ရာအဥပဒေနဲ့ထောင်နဲ့ချမှတ်လိုက်မှုပေါ်သတင်းမီဒီယာကောင်စီကကွန်မြူတော်ကလည်းအခုလိုသုံးသပ်ပါတယ
်။ကျွန်တော်မြင်တော့ထောင်နဲ့မချသင့်ဘူးလို့ထင်တယ်။ဒီကိစ္စမျိုးကသတင်းမီဒီယာတွေဒီလွတ်တော်လိုနေရာမှာဘယ်လိုတပ်ပုံရိုက်လို့ရတယ်ဘယ်လိုရိုက်လို့မရအောင်ဆိုတဲ့ဟာမျိုးကိုစူးတင်တိပေး ဒါလည်းဟာမျိုးမရှိသေးတော့ဒီကိစ္စတကယ်တော့ဟိုတန်ငွေနောက်ဆိုင်တော့မပြောလို့ပေါ့နော်ဒီလိုဦးလိုထောင်ထမ်းချတာတော့မဖြစ်တဲ့မတရားဘူးလို့တော့ကျွန်တော်မြင်တယ်။နောက်ပုံမှန်တစ်ခုကလည်းဟိုသင်္ကုန်ထုတ်ခွန်ပုံမှန်တစ်ခုလည်းကျန်နေတယ်ဆိုတော့အဲ့ဒါလည်းတကယ်တော့မဖြစ်တဲ့ပုံမှန်ပါ
ဆလတ်ဆွဲဆုပ်ခံရတဲ့တွင်းကိုထုတ်ကုန်ဥပဒေပုံမှန်ရှိမှာအပြည့်ရှိရင်တော့ထောင်နဲ့၃နှစ်ဖြစ်စီငွေဒဏ်ဖြစ်စီချမှတ်ခံရမှာဖြစ်ပါတယ်ခင်ဗျာ
ကိုထောင်ခံတင်ပြပို့ခဲ့တာဖြစ်ပါတယ်မြန်မာတင်တွေပြီးမှာတော့အခုနိုင်ငံတကာတင်လာဘက်ကိုဆက်ပါမယ်ရှင်အမေရိကန်နဲ့တရုတ်နိုင်ငံခေါင်းဆောင်တို့ရဲ့ဒေတာတွင်စီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့တဲ့ဒီကနေ့မိတ်ကွန်းမှာအာရှဒေတာကုန်သွယ်ရေးမှာဆောင်ရွက်တင်တဲ့ပုံစံတွေနဲ့ပတ်သက်လို့တည်တည်တသာကွဲပြားနေတဲ့သဘောထားတွေကိုတွေ့ကြရပါတယ် VOA အင်ဖြူတော်ဆိုင်ရာတင်တော်စတီဟာဖ်မန်ဗီယက်နမ်နိုင်ငံဒါနန်မြို့ကနေပေးပို့တဲ့တင်ကိုနန်းလောင်ကတင်ပြထားပါတယ်ရှင်အာရှပစိဖိတ်ဒေတာကစီးပွားရေးကောင်းဆောင်တွေကိုမိန့်ခွန်းပြောကြရမှာသမ္မတဒေါ်နယ်ထရမ့်ကနိုင်ငံတနန်ခံချင်းအလိုက်တခြားကုန်သွယ်မှုတွေလုပ်ဖို့လိုလားကြောင်းပြောဆိုသွားပါတယ်ဒါပေမဲ့လည်းသမရတာဝန်ယူပြီးနောက်မှာပဲအမေရိကန်နှုတ်ထွက်လိုက်တဲ့ပစိဖိတ်ရာဝန်12နိုင်ငံကြားသဘောတူညီချက် TPP လို့နိုင်ငံဆောင်သဘောတူညီချက်မျိုးကိုတော့မလိုချင်ကြောင်းအခိုင်အမာပြောဆိုသွားပါတယ
် I will make bilateral trade agreements with any Indo-Pacific nation
အမေရိကန်ပြည်ထောင်စုနဲ့မိတ်ဖက်ဖြစ်ချင်တဲ့ Indo-Pacific ဒေသတွင်းနိုင်ငံချင်းအလိုက်အပြန်အလှန်မျှတမှုရှိတဲ့နိုင်ငံကုန်သွယ်ရေးသဘောတူညီမှုတွေလုပ်သွားမှာပါအမေရိကန်ကိုအချုပ်အနှောင်ဖြစ်စေမဲ့အပြင်ကျွန်တော်တို့ရဲ့အချုပ်အခြာအာဏာကိုထိပါစေမဲ့ကြီးမားတဲ့ကုန်သွယ်ရေးသဘောတူညီချက်တွေတဲကိုတော့ဝင်မှာမဟုတ်ပါဘူး။နောက်ပြီးဒါတွေကအတိတ်ပဲရှိရှိလုံးကင်ဖို့လဲလက်တွေ့မကြပါဘူ
း။ Indo-Pacific ဒေသရင်းကနိုင်ငံတွေနဲ့နိုင်ငံချင်းအလိုက်ကုန်သွယ်ရေးသဘောတူညီချက်တွေရယူဖို့လိုလားကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အမှုဆောင်အရာရှိချုပ်တို့ရဲ့ထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်တာပါ။အတိတ်မှာတော့ကုန်သွယ်မှုအသားအစီတွေကိုအမေရိကန်ကရှော့ပေါ်ပေးခဲ့ပေမဲ့တခြားနိုင်ငံတွေကစျေးကွက်တွေကိုဖွင့်မပေးတာမျိုးမဖြစ်စေဖို့အစိုးရပိုင်ကဏ္ဍတွေကမကပုဂ္ဂလိကကဏ္ဍကပါညှိတူညီမျှတိုက်ရိုက်ရင်းနှီးမြှုပ်နှံနိုင်အောင်ကုန်သွယ်ဖက်တွေနဲ့စျေးကွက်တွေဖွင့်ပေးထားဖို့မျှဝေကြောင်းလည်းပြောဆိုသွားပါတယ
်။ We expect that markets will be open to an equal degree
နှစ်ဖက်စလုံးကအစိုးရပိုင်ကဏ္ဍတွေကိုသာမကပုဂ္ဂလိကရင်းနှီးမြှုပ်နှံမှုအတွက်ညတာတဲ့ဈေးကွက်ဖြစ်လာဖို့ကျွန်တော်တို့မျှော်လင့်ပါတယ
်ဖီနာနိုင်ငံသနံမျိုးကညီလာခံမှာသမ္မတထရမ့်မိန့်ခွန်းပြောပြီးမိန့်ခွန်းပြောခဲ့တဲ့တရုတ်သမ္မတရှီဂျင်းပင်ကတော့နိုင်ငံဆောင်ပူးပေါင်းဆောင်ရွက်မှုတွေကိုအားပေးတဲ့သဘောထားကိုပြောဆိုခဲ့တာပါအထူးသဖြင့်ဒေတာတွေနဲ့နိုင်ငံအလိုက်စီးပွားရေးသဘောတူညီချက်တွေကိုဗက်မြအောင်ထိန်းချုပ်ပေးနိုင်မဲ့အာရှပစိဖိတ်လွတ်လပ်စွာကုန်သွယ်ရေးဒေတာ FTAAP ကိုအားပေးဖို့လည်းတရုတ်ကောင်ဆောင်ကတိုက်တွန်းသွားပါတယ်တရုတ်နိုင်ငံမပါဝင်တဲ့ TPP သဘောတူညီချက်မှာတော့အမေရိကန်နဲ့ဂျပန်တို့ကဦးဆောင်ပြီးတရုတ်နိုင်ငံရဲ့မဟာဗျူဟာချက်ကြအရေးမှန်ချက်တွေကိုတံမြန်မှုရည်ရွယ်ခဲ့တာပါတရုတ်သမ္မတကတော့ကမ္ဘာတစ်ဝန်းလမ်းချုံလာနေတဲ့ globalization ကိုရှောင်လွှဲလို့မရနိုင်ဘူးလို့ကမ္ဘာကြီးအနေနဲ့ပုံမဖက်မြအောင်အားလုံးပါဝင်နိုင်အောင်ကြိုးပမ်းဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ
်當前經濟全球化進程
ကမ္ဘာတစ်ဝန်းလွှမ်းချုံလာနေတဲ့လက်ရှိစီးပွားရေးလုပ်ငန်းတွေရှေ့ဆက်ရမယ့်ခီးမှာအဟံဓာတ်တွေနဲ့ရင်ဆိုင်နေရပါတယ်အကြောင်းရင်းတစ်ခုကတော့အားလုံးအပြည့်အဝပါဝင်ခဲ့ခြင်းမရှိတဲ့အချက်ပါ။ကွဲပြားနေတဲ့တိုင်းပြည်တွေမတူတဲ့ဘဝလမ်းကြောင်းမှာရှောက်လန်းနေရသူတွေအားလုံးဖွံ့ဖြိုးတိုးတက်မှုကိုခံစားနိုင်အောင်ပိုပြီးကြိုးပမ်းလုပ်ကင်ကြဖို့လိုပါတယ်။ဒါမှသာအဝေးကမြင်နေရတဲ့လှပတဲ့မြင်ကွင်းတွေလက်တွေ့ဖြစ်လာနိုင်မှာဖြစ်ပါတယ
်။ကမ္ဘာစီးပွားရေးနဲ့လက်နက်အင်အားကြီးနိုင်ငံတို့ကကောင်းဆောင်တွေချပြသွားတဲ့ကွဲပြားတဲ့အမြင်တွေဟာအမေရိကန်နဲ့တရုတ်နဲ့နိုင်ငံကြားရေရှည်မှငြိမ်းချမ်းစွာလက်သွဲသွားနိုင်မယ့်နိလန်တွေကိုရှာဖွေကြမလားဒါမှမဟုတ်လဲထိတ်တန့်ရင်ဆိုင်တွေ့လိမ့်မလားဆိုပြီးမေခွန်းထုတ်စရာတွေဖြစ်လာစေပါရဲ့ရှင်နန်းလောင်တင်ပြခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရဲ့ရှင် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောရရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာကိုပါနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစည်းအဝေးကိုည9နာရီအစည်းအဝေးပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစည်းအဝေးတွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်ကြနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုရရပိုင်းနိုင်ဝဲအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်အပြင
်ပုံမတောင်ကတော့ဒီရင်တော့မီးတောင်ပေါ့နော်။မီးတောင်ဆိုတော့သူကမီးတောင်တွေပေါက်ပြီးတော့ထွက်လာတဲ့ချော်ရည်တွေပြားတွေထွက်လာတဲ့အမှုန်ကြီးကနေပြီးတော့ကျလာတဲ့ရေသားကျောက်သားတ
ွေ။ဒါကတော့သိပ္ပံနဲ့ဤပညာကဏ္ဍမှာပြည်စုံနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်။ပြည့်တဲ့အောက်တိုဘာလကစပြီး Facebook, Twitter အစရှိတဲ့ Internet လူမှုကွန်ရက်တွေမှာ #MeToo အမျိုးသမီးရေးလှုပ်ရှားမှုတရခေတ်စားလာပါတယ်။ဒီလှုပ်ရှားမှုကတော့အထူးသဖြင့်အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုကာအိမ်ကြီးပြက်အောင်နှောက်ယှက်ခံရပေမဲ့အကြောင်းအမျိုးမျိုးကြောင့်ကြောင်ယုံလို့ဖြစ်စေ၊ရှက်လို့ဖြစ်စေမျိုးသိပ်ဖုံးကွယ်ထားခဲ့ကြတဲ့သူတို့ရဲ့ဖြစ်ရတွေကိုပုံပွင့်လင်းလင်းထုတ်ဖော်ပြောဆိုလာကြတာဖြစ်ပါတယ် #MeToo လှုပ်ရှားမှုအကြောင်းကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြပေးထားပါတယ်ရှင
် My name is Chelsea Byers and me too
My name is Taylor Morley me too
My name is Hussein Turk and me too
Hi, my name is Valerie Lopez.
အဲ့ဒါကတော့ဒီနေ့California မှာကျင်းပမယ် #MeTooMarch ချစ်တဲ့ပွဲတွေကမ္ဘာကထစီစဉ်သူတွေကသူတို့ကိုယ်တိုင်လိမ်ပိုင်းဆိုင်ရာစော်ကားမှုဒါမှမဟုတ်ကာအိမ်ကြီးပြက်ပြားအောင်နှောက်ယှက်ခံရတဲ့အကြောင်းအခုလိုတဦးချင်းစီစာသားပလေးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြတာပါ MeToo ဆိုတာကတော့ငါလဲပါတယ်ဆိုတဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုကာအိန္ဒိယပြပြအောင်နှောက်ယှက်ခံရသူတွေစီးနဲ့မှာကျွန်တော်ကျမလည်းပါတယ်ဆိုတာကိုလူသိရှင်းကြားထုတ်ဖော်ပြီးအင်တာနက်ပေါ်မှာ #MeToo လှုပ်ရှားမှုကိုဆိုလိုတာပဲဖြစ်ပါတယ်ဒီလှုပ်ရှားမှုဟာ2019ခုအောက်တိုဘာလကနာမည်ကြီးရုပ်ရှင်မင်းသမီးအလီရှာမီလန်နိုကနေ Hollywood Miramax ရုပ်ရှင်ထုတ်လုပ်ရေးတတိကြီး Harvey Weinstein ဆိုသူကသူ့ကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့တယ်ဆိုတာကိုအခုလို #MeToo သင်္ကေတသုံးပြီး Twitter ပေါ်မှာထုတ်ဖော်ခဲ့တဲ့အတွက်အဲ့ဒီသင်္ကေတကိုအောက်တိုဘာလ15ရက်နေ့ဒီမှာပဲလူ2သိန်းခန့်ကတုံးခဲ့ပြီးအောက်တိုဘာလ16ရက်နေ့မှာတော့လူ5သိန်းအထိတိုးပြီးတုံးခဲ့တာတွေ့ရပါတယ်။အချိန်ထဲမှာပဲဒီသင်္ကေတကို Facebook မှာပထမ24နာရီတွင်လူ 4.9 သန်းကတုံးခဲ့ပြီး Post Bounce 12သန်းတင်ခဲ့တာဖြစ်ပါတယ်။ Alicia Melano ကအခုလိုအမျိုးသမီးတွေ MeToo သင်္ကေတမှာပါဝင်ပြီးရင်ဖွင့်ခဲ့တာဟာအမျိုးသမီးတွေရဲ့စီယုံမှုကိုကြားသလိုက်တာဖြစ်တယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
်. I just think that it's something that is so prevalent. It is a cultural issue that I think that we have to face.
ဒီလိုဖြစ်ရတွေဟာတိတ်ကိုအဖြစ်များနေပါတယ်။လူရင်ကျေးမှုမှာဖြစ်နေကြဒလိတရလို့ဖြစ်နေပါပြီ။အမျိုးသမီးတွေအခုလိုဒီလှုပ်ရှားမှုမှာပါဝင်ခြင်းဟာသူတို့ရဲ့ဖြစ်ပျက်သမျှကိုထုတ်ဖော်ပြကြဖို့မလိုသလိုဘယ်သူကသူတို့ကိုစော်ကားတယ်ဆိုတာကိုလည်းနာမည်ထုတ်ဖော်ပြကြဖို့မလိုပါဘူးစော်ကားခံရတဲ့သူတွေထဲပါဝင်တယ်ဆိုတာကိုဖော်ပြခြင်းအဖြစ်သွေးစည်းခိုင်မာမှုကိုပြသတဲ့သဘောပဲဖြစ်ပါတယ်ခုလောက်လူဦးရေတန်းနဲ့ချီပြီးတိုးလာတာကိုကြည့်ခြင်းအဖြစ်အမျိုးသမီးတွေအတူတကွသွေးစည်းခိုင်မာမှုရပ်တည်ရင်အင်အားတရဖြစ်တယ်ဆိုတာကိုပြသရရောက်ပါတယ်လို့ Alicia Milano ကသတင်းမီဒီယာကိုပြောသွားတာပဲဖြစ်ပါတယ်။ရုပ်ရှင်ထုတ်လို့ရေးတဲ့ကြီး Weinstein ရဲ့စော်ကားမှုကိုခံခဲ့ရတဲ့ရုပ်ရှင်လောကကလူတွေဒီလှုပ်ရှားမှုမှာပါဝင်ခဲ့ကြရမှာ2006ခု Academy ရုပ်ရှင်မင်းသမီး Reese Witherspoon နဲ့ပါဝင်ပါတယ်။ Director Weinstein ကသူ့ကိုစော်ကားခဲ့တာနဲ့ပတ်သက်လို့သတင်းမီဒီယာကိုအခုလိုဖွင့်ဟခဲ့ပါတယ်
။experiences
that have come back to me very vividly and I found it really hard to sleep. I think how to communicate. ကျမကိုယ်တိုင်တွေ့ကြုံခံစားခဲ့ရတာပါ။ဖြစ်ပျက်တဲ့မြတ်ကိုကျမကောင်းကောင်းကြီးမှတ်မိပါတယ်။ကျမအိတ်မပြောနိုင်ခဲ့ပါဘူး။ ကျမအမှန်ကိုဖြစ်ဖြစ်ချင်းပဲထုတ်မပြောမိခဲ့တဲ့အတွက်နောင်တလည်းရမိပါတယ်။အေးမြူခဲ့တာကိုလည်းဝန်းနေမိပါတယ်။ကျမ16နှစ်အရွယ်ကဒီဒါရိုက်တာကကျမကိုစော်ကားခဲ့တာပါ
။တကယ်တော့ဒီ Me Too ဆိုတဲ့အသုံးနှုန်းကိုပထမဦးဆုံးသုံးခဲ့သူကတော့လူမှုရေးလှုပ်ရှားသူ Tarina Buck ပဲဖြစ်ပါတယ်။သူကလူမဲအမျိုးသမီးတွေအထူးသဖြင့်လိင်ပိုင်းဆိုင်ရာစော်ကားမှုခံနေကြရတာနဲ့ပတ်သက်လို့2006ခုနှစ်ကမီတူးဆိုတဲ့မှတ်တမ်းရုပ်ရှင်ကိုရိုက်ကူးခဲ့သူဖြစ်ပါလေ။ထိုစဉ်ကသူရိုက်ကူးဖို့ဖန်လာခဲ့တဲ့အကြောင်းကတော့အသက်73နှစ်ပဲအမျိုးသမီးငယ်လေးတူကသူ့အနေနဲ့လိင်ပိုင်းစော်ကားခံခဲ့ရတာကိုသူ့ကိုလာဖွင့်ဟပြီးအကြံဉာဏ်တောင်းခံခဲ့စဉ်ကထိုစဉ်သူ့အနေနဲ့ဘာမှမတက်နိုင်ခဲ့တာကိုယူကျုံမရဖြစ်ပြီးခုလိုမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးခဲ့တာဖြစ်တယ်လို့ဆိုပါလေ။သူကဒီလှုပ်ရှားမှုနဲ့ပတ်သက်လို့သတင်းမီဒီယာကိုပြောခဲ့တာကတော့
This is not about me, it's about survivors. And it's about
ဒါဟာချမတယောက်တည်းတွေမဟုတ်ပါဘူး။ဒီလိုစော်ကားခံခဲ့ရပြီးမဲ့ဘဝကိုရင်ဆိုင်ရဲတဲ့လူတွေအတွက်ဖြစ်ပါတယ်။သူတို့တွေဘဝကိုရင်ဆိုင်ရမှာဘယ်လိုအကူအညီတွေလိုအပ်တယ်လဲ။သူတို့ကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုနှိုးကြမှုရှိစေဖို့ဖြစ်ပါတယ်လို့ Miss Buck ကပြောသွားတာဖြစ်ပါတယ်။ဒီ Me Too လှုပ်ရှားမှုကြောင့်လိင်ပိုင်းဆိုင်ရာစော်ကားခဲ့ကြသူတွေလူသိရှင်ကြားဖြစ်ကုန်ကြတဲ့အတွက်ကြောင့်လေအဓိကဆွဆွဲချင်းခံခဲ့ရတဲ့ဒါရိုက်တာဝိုင်းစီကတော့ကောမဒီဘုတ်အဖွဲ့ကနေထုတ်ပယ်ချင်းခံခဲ့ရပါတယ်အချိန်ထဲမှာပဲဗြိတိန်မှာဆိုရင်လေကာကွယ်ဝင်ကြီးမိုက်ကယ်ဖာလန်ဟာအမျိုးသမီးတွေပေါ်ကာအိန္ဒီပြက်ပြားအောင်လှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်ပြီးခဲ့တဲ့သတင်းပတ်ကပဲဝင်ကြီးချုပ်သရီဆာမီတာနောက်ထပ်စာတင်သွင်းကြရမှာသူ့ပေါ်ဆွဆွဲချက်တွေအများစုဟာမမှန်ကန်ပေမဲ့သူအတိတ်ကလုပ်ခဲ့တဲ့ဖြစ်ရပ်တွေဟာသူ့ယာတုမှာစောင့်ထိုင်ရမယ့်ကျုပ်ဝတ်တိတ်ခါနဲ့မညီဘူးဆိုတာကိုသူနားလေသဘောပေါက်တဲ့အတွက်ကြောင့်ယာတုကနေနောက်ထပ်ခွင့်ပြုဖို့ရည်တာခဲ့တာတွေ့ရပါတယ်။ဒီ #MeToo တင်ကြတာလှုပ်ရှားမှုကိုကုဆိုတောင်ကိုရီးယား၊ဗီယက်နမ်၊တရုတ်၊အိန္ဒိယ၊ပါကစ္စတန် UK ပြင်သစ်အပါအဝင်အနည်းဆုံးနိုင်ငံပေါင်း85နိုင်ငံတို့မှာပြန့်နှံ့နေပြီဖြစ်ပါတယ်မြန်မာနိုင်ငံမှာရောဒီ #MeToo လှုပ်ရှားမှုဟာအင်တာနက်နဲ့ Facebook တွေမှာအသုံးပြုတာတွေစနေပါပြီလားဆိုတာကို Triangle Women အဖွဲ့ကိုမတည်သူမခင်လေးကိုမေးချီခဲ့ပါတယ
်ကျွန်မတွေ့တာကတော့ကျွန်တော်တို့ဒီအမျိုးသမီးရေးလုပ်နေကြတဲ့အမျိုးသမီးတချို့ရဲ့ post တွေမှာတွေ့တယ်နောက်တစ်ခါအဲ့လိုပေါ့အမျိုးသမီးရေးမလုပ်ပေမဲ့လူမှုအသင်းအဖွဲ့တွေမှာလုပ်နေတဲ့ညီမတွေကတင်တာတွေတွေ့တယ်ညီမလေးတယောက်ဆိုလို့ရှိရင်သူကသူစပြီးတော့တင်တာကိုကျွန်မတရီထားမိတယ်အဲ #MeToo လို့ရေးပြီးတဲ့အခါမှာသူကကောင်မလေးငငယ်လေးတယောက်ဖြစ်တယ်အဲ့ဒါလည်းနိုင်နေမှာပေါ့လျှောက်သွားရင်လက်ဖက်ရည်ဆိုင်ကနေဘလိုမျိုးသူ့ကိုအင်ကြီးပြက်အောင်မျိုးမျိုးဘလိုဆောက်ရှက်တယ်ဆိုတာကိုခံရတယ်ဒါပေမဲ့သူကအဲ့လိုဆောက်ရှက်တဲ့လူကိုသူကတက်တက်သွားပြီးတော့ဘာလုပ်တာလဲဆိုပြီးတော့ပြန်ပြီးတော့မေးလိုက်တဲ့အခါမှာဆောက်ရှက်တဲ့လူကသွန်အားသွားပြီးတော့ဘာမှမပြောရဲပဲမျက်စိနဲ့နာပြက်ပြီးတော့ဟိုထွက်ပြေးသွားရတယ်ဆိုတဲ့ဟာမျိုးလေးတင်လာလဲတွေ့ဘူးတယ်တချို့တွေကြတော့လေခံရရပါတယ်တက်စကားပေါ်မှာဒီမျိုးခံရရတာတွေရှိတယ်အိမ်မှာခံရရတာတွေရှိတယ်ဆိုပြီးတော့ကြီးတဲ့သူတွေလည်းရှိပါတယ
်မအီတီရီကျော်ကတော့မြို့သမီးအခွင့်အရေးအကျိုးတော်ဆောင်တူဖြစ်ပါတယ်ခုလိုမြို့သမီးတွေပေါ်အချမ်းဖက်စော်ကားမှုနဲ့ပတ်သက်လို့သူ့ရဲ့သဘောထားအမြင်ကိုကျင်ပြရင်ဒီတင်ပါရဲ့မြို့သမီးကန္တာကိုညှိကုံးချုပ်အပ်ပါလေရှင်
ဒီအကျန်းဖတ်မှုတွေကပေါ့နော်အရင်တုန်းကတော့ရှိခဲ့တယ်အကောင်လုံးကလည်းတည်ပြီးသားပါဒါပေမဲ့ပါရက်စာတန်းပေါ်မှာရေးပြီးတော့အရင်တုန်းကအခြေအနေနဲ့ကကြတော့မလုံနိုင်ခဲ့ကြဘူးပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာကျတော့မြို့သမီးများအကျန်းဖတ်မှုမြို့ကိစ္စရက်တွေမှာလူတွေကပို့ပြီးတော့အာရုံထားလာကြတယ်ဒါကလည်းလူမှုပတ်ဝန်းကျင်ရဲ့တက်သနာတစ်ခုပြီးလို့ရှိရင်ဒီပတ်ဝန်းကျင်တစ်ခုလုံးနဲ့ဆိုင်တယ်ဆိုတာကိုလည်းလူတွေကစပြီးလက်ခံစားပြုလာကြနေပြီပေါ့နော်ဆိုတော့ဒါပေမဲ့အဲ့လိုမျိုးလက်ခံစားပြုတဲ့အတိုင်းအဝိုင်းကကျင်းသေးတယ်ပေါ့နော်အဲ့ထက်အများကြီးကျဲအောင်ကျဲကျဲပြက်ပြက်နဲ့ဟိုလှုပ်ဆောင်နိုင်ဖို့လိုတယ်အဲ့ဒီအတွက်လည်းနိုင်ငံတော်အစိုးရရဲ့ဟိုပူးပေါင်းပါဝင်မှုကလည်းအရင်အရေးကြီးပါတယ်ကျန်းဖက်ခံရတဲ့အမျိုးသမီးတွေဘဝကိုစာနာပြီးတော့ပေါ့နော်ဝန်ဆောင်မှုယူမလို့ယူဖို့လာတယ်ဆိုလို့ရှိရင်သူတို့ကိုအပြစ်တင်လေပုံစံမျိုးမဟုတ်ပဲနားလည်မှုအပြစ်ပြီးပြီးတော့ဟိုလုတ်တဲ့ဝန်ဆောင်မှုမျိုးတွေကအများကြီးလိုအပ်တယ်ဘာလို့ဆိုတော့ဒီအမျိုးသမီးတွေကဘာအဓိကလိုသလဲဆိုတော့သူတို့အပြစ်ဖက်ခံရတာသူတို့အပြစ်မဟုတ်ပါဘူးပေါ့နော်အပြစ်ကိုကျူးလုတ်တဲ့သူကအပြစ်ခံရသူဖြစ်ရမယ်ပေါ့နော်အပြစ်ကျူးလို့သူကအပြစ်ကျူးလို့လည်းအတိုင်းခံရမယ်ဒါပေမဲ့အလုတ်ချင်းခံရတဲ့သူကကြတော့ပဲဝင်းကျင်ရဲ့ဒီအထောက်အကူပေါ့နော် support ကိုအပြစ်အဝရစေရမယ်အဲ့ဒါကတကယ်ကိုလိုအပ်တယ်ပေါ့နော်အဲ့ဒီအမျိုးသမီးတွေကဟိုသူခံရတာသူ့ကြောင့်မဟုတ်ဘူးတခြားသူ 讲我呢，哎，那个，但我这样来来看不落来，哎，多嘛的，没有怎么样的，这个都转播呢，一些嘛，也点来没，哎，比如说的，都特地去新来播呢，都要楼上这个，蛮干的，我提到没有，哦，讲他们个。那么看我呢，都要从这些各方面来说了。后来，米大叔啊嘞，都我炒股不一样买包呢。这个咯，人节目的里通上的嘛，刚来还有两年一些吧嘞，说，他说，没得没业务啊，我提开，你那老在提，就这样没细节嘞。人节目的里通那是那个咯，开真的讲了嘞，米包呢，啊，这皮皮拍下不对，路那边就他妈嘞，一路没有嘞，都都要拆完，路路没有包呢。但问见，说啥的都哭了啊，就变讲了呀，买路他妈的。
တော်လာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တော်ရရှင်များရှင်ဆဲဆုနှစ်ပေါင်းများစွာအတွင်းရက်သားဆွေရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီပြောင်းလဲခြင်းတံမီဆိုတဲ့စာပုံနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Youth Democracy အဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်းပြနိုင်ခဲ့ပါပြီလဲမေဆနာရှင်တို့ရဲ့မျှော်လင့်ချက်တွေဘလောက်ထိပြဝခဲ့ကြပါပြီလဲဆိုတာကို VOES နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရှင်းတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်ဆွေးနွေးကမ်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ဒူရာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့စစ်ပြင်စစ်မှုဒဏ်များနဲ့ကျင်းပတဲ့အကြောင်းနဲ့ DV Green Card တင်ဆက်မယ့်အစီအစဉ်ဖြစ်သိမ့်ဖို့သမ္မတ Trump ကတိုက်တွန်းနေတဲ့အကြောင်းတွေကိုကိုအောင်ကတင်ဆက်ပေးကြပါရစေ။
ဝေမလာစတိနီဟာအမေရိကန်စစ်မှုထမ်းဟောင်းများနေဖြစ်ပါတယ်အမေရိကန်တပ်ဖွဲ့တွေမှာတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့စစ်ပြန်စစ်မှုထမ်းဟောင်းတွေအားလုံးကိုဂုဏ်ပြုတဲ့အခမ်းအနားတွေအမေရိကန်တနိုင်ငံလုံးမှာကျင်းပကြပြီးနိုင်ငံအားလည်းရဲ့အဖြစ်လဲသတ်မှတ်ထားတာပါမြို့တော်ဝါရှင်တန်ဒီစီမှာတော့စစ်ပြန်စစ်မှုထမ်းဟောင်းတွေအခမ်းအနားတွေကိုစစ်ပွဲအထိမ်းအမှတ်ဂုဏ်ပြုဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတွေဗိမာန်တွေပြတဲ့ဒီမှာကျင်းပကြပါတယ်အမေရိကန်သမ္မတအင်ဂျီရိုနဲ့မလန်မကန်မှာရှိတဲ့ပထမကမ္ဘာစစ်ပွဲအထိမ်းအမှတ်ပန်းချံမှာဆိုရင်နိုဝင်ဘာလ9ရက်နေ့နေ့လယ်မှာဂုံပြူအခမ်းအနားကျင်းပပါတယ်အမျိုးသားရေမင်းက BNN စစ်တပ်နေရဲ့အထိမ်းအမှတ်နေရာမှာလည်းအခမ်းအနားကျင်းပပါတယ် BNN စစ်ပွဲအတွင်းကြာဆုံးသူရဲ့နာမည်ကိုအနက်အောင်ကြောက်ပြားပေါ်မှာရေးထိုးထားပြီးအဲ့ဒီအထိမ်းအမှတ်ပိတ်မှန်စတင်ဖွင့်လှစ်ခဲ့ကြတဲ့ကအမတ်တရပစ္စည်းတွေလာရောက်ချထားတာ၄သိန်းကျော်ရှိပါပြီအမတ်တရအခမ်းအနားအနေနဲ့စစ်ပြန်စစ်မှုဒဏ်ဟောင်းများနေ့လယ်တနားကြီးမှာတန်းကြွေချအလေးပြုတာပါအခုလိုစစ်ပြန်စစ်မှုထမ်းဟောင်းများနေ့မှာနိုင်ငံအတွက်ကိုလက်အင်္ဂါဆွန့်လွတ်ခဲ့တဲ့စစ်သည်တွေအတွက်ရည်စူးပြီးဆောက်လုပ်ထားတဲ့အမတ်တရနေရာတွေကိုလည်းတွားရောက်လည်ပတ်ပြီးဂါရဝတ်ပြကြပါတယ်။စစ်မှုထမ်းဟောင်းများနေ့ကိုအမေရိကန်ပြည်ထောင်စုတနင်္ဂနွေလုံးကျင်းပကြရမှာမြို့တော်ဝါရှင်တန် DC တဖက်ကန်ဗာဂျီးနီးယားပြည်နယ်အာလင်တန်မှာကျင်းပလေရှိတဲ့အခမ်းအနားကတော့အကြီးအကျယ်ဆုံးလို့ပြောရမှာပါ။သမိုင်းဝင်အာလင်တန်မျိုးသားစစ်သည်ငယ်မှာဒီအခမ်းအနားကိုနှစ်စဉ်ကျင်းပလေရှိပါတယ်။အာလင်တန်မျိုးသားစစ်သည်ငယ်မှာကျင်းပမဲ့အခမ်းအနားကိုအားလုံးတက်ရောက်နိုင်အောင်စီစဉ်ပေးထားတယ်လို့စစ်မှုထမ်းဟောင်းရေးရာဌာနအင်တာနက် website လေးဆာမှာဖော်ပြထားပါတယ်။1919ခုနှစ်ဇွန်လ28ရက်နေ့မှာဗာစေးစာချုပ်ချုပ်ဆိုပြီးပထမကမ္ဘာစစ်လဲပြီးဆုံးခဲ့ပါတယ်။1919ခုနှစ်နိုဝင်ဘာလမှာသမရဝေစင်ကနိုဝင်ဘာ17ရက်နေ့ကို Amnesty Day စစ်ဆိုင်မှုနှစ်ပတ်သဘောတူညီမှုရခဲ့တဲ့နေ့အဖြစ်ပထမဆုံးဂုဏ်ပြုခဲ့ပါတယ်။ခိုးရုံးကဆိုရင်နိုဝင်ဘာ17ရက်နေ့မှာလမ်းလျှောက်ချီတက်ပွဲတွေလူလူဟောပြောပွဲတွေနဲ့အဲ့ဒီနေ့17ရက်မှာအယောင်းဝယ်တွေကိုတော့ခဏရထားကြတယ်လို့ဆိုပါတယ်။ အဲ့နောက်ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းမှာစစ်ဆိုင်မှုနှစ်ဖက်သဘောတူညီမှုရခဲ့တဲ့နေ့အဖြစ်ဆိုရတဲ့စစ်ပွဲတွေအလုံးမှာပါဝင်တိုက်ခိုက်ခဲ့တဲ့စစ်မှုဒဏ်တွေကိုဂုဏ်ပြုတဲ့အနေနဲ့နိုဝင်ဘာ17ရက်နေ့ကိုစစ်မှုဒဏ်ဟောင်းများနေ့လို့လွှတ်တော်ကဇွန်လ10ရက်နေ့1954ခုနှစ်မှာအတည်ပြုသတ်မှတ်ပြီးတော့ကျင်းပလာခဲ့တာဖြစ်ပါရယ်ခင်ဗျာ American ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရရှိပြီး American အိမ်မက်တွေအကောင့်ထဲပေါ်နိုင်မဲ့ TV အစီအစဉ်ကို Congress လွှတ်တော်အနေနဲ့ဖျက်သိမ်းဖို့သမ္မတ Donald Trump ကတိုက်တွန်းလိုက်ပါတယ်။လွန်ခဲ့တဲ့အပတ်အင်္ဂါနေ့ကနယူးယောက်မြို့မှာအကြမ်းဖက်ဝါရဆွဲတိုက်ခိုက်မှုဖြစ်ပြီး Green Card ကန်ဆယ်မဲ့လို့လည်းသိကြတဲ့ဒီအစီအစဉ်ကိုဖျက်သိမ်းဖို့သမ္မတကလိုလားနေတာပါ။ American ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်နှုန်းနေပါတဲ့နိုင်ငံတွေကသူတွေလာရောက်နိုင်ရေး TV အစီအစဉ်ကိုစတင်ခဲ့တာပါ။လူဝင်မှုကြီးကြပ်ရေးဥပဒေပြောင်းလဲဖို့အစီအစဉ်နေတဲ့အချိန်ထဲမှာ DV အစီအစဉ်လဲအဲ့ဒီဥပဒေရဲ့တစ်စိတ်တစ်ပိုင်းအဖြစ်ပါဝင်နေပြီးအထက်လွှတ်တော်မှဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးနေပါတယ်။နယူးယောက်မြို့ကတိုက်ခိုက်မှုကိုကျူးလွန်ခဲ့သူဟာ DV Visa ကန်ဆယ်မဲ့အစီအစဉ်ကြောင့်လွန်ခဲ့တဲ့9နှစ်ကအမေရိကန်နိုင်ငံကိုဝင်ရောက်ခဲ့တာဖြစ်တယ်လို့သမ္မတ Trump ကအပြစ်တင်ထားတာပါ။ဒါ့အပြင် DV Green Card မဲ့အစီအစဉ်ဟာနိုင်ငံအတွက်အကျိုးမရှိတဲ့အစီအစဉ်တစ်ရပ်ဖြစ်တယ်လို့သမ္မတ Donald Trump ကပြောပါတယ်။
This program grants visas not only
လူတူချင်းအနေနဲ့ဘလောက်ကောင်းတယ်မကောင်းဘူးဆိုတဲ့အပေါ်မှာမူတည်ပြီးပြည်ဝင်ဝင်ပေးတာမဟုတ်ပါဘူး။ရှောက်တဲ့သူတွေကိုအငင်းတင့်တယ်လို့ရွေးချယ်လိုက်တာဖြစ်ပြီးအဲ့လိုရှောက်တဲ့လူတိုင်းဟာသူတို့တိုင်းပြည်ရဲ့အတော်ဆုံးအကောင်းဆုံးလူတွေမဟုတ်ပါဘူး
။အင်မြူတော်ကနေ Congress လွှတ်တော်စီပေးပို့တဲ့လူဝင်မှုကြီးကြပ်ရေးပြန်လည်ပြင်ဆင်မဲ့အဆိုပြုချက်ထဲမှာ DV အစီအစဉ်ကိုဖျက်သိမ်းမဲ့အစီအစဉ်လဲပါဝင်တယ်လို့အင်မြူတော်အရာရှိတဦးက VOA ကိုပြောပါရတယ်။TV အစီအစဉ်ကိုဖျက်သိမ်းမှုအပါအဝင်လူဝင်မှုကြီးကြပ်ရေးဥပဒေတွေပြင်ဆင်တာကြောင့်အမေရိကန်နေအနေနဲ့လောက်ခလာဇာရီပိုတိုးလာစီမဲ့ race ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့ Republican အထက်လွှတ်တော်အမတ်နှစ်ဦးကဖေဖော်ဝါရီလတည်းကအဆိုတင်သွင်းထားတာပါအလားတူဥပဒေကြမ်းကိုစက်တင်ဘာလကတည်းကလည်းအောက်လွှတ်တော်မှဆွေးနွေးနေကြပါမစ်ရှိဂန်ပြည်နယ်အခြေစိုက်မွတ်စလင်အကျိုးဆောင်အဖွဲ့တစ်ဖွဲ့ရဲ့အကြီးအကဲလေးဖြစ်ရှေ့နေတဦးလေးဖြစ်တဲ့ဖက်တီနာအက်ဘဒရာဘူကအခုလိုပြောပါတယ်
diversity has always been
လူမျိုးစုံအတူတကွရှင်တွဲနေထိုင်ပြီးမျှော်လင့်ချက်ခွန်အားနဲ့အဖြစ်တရက်အတွက်မီးရှူးတစောင်းတိုင်းပြည်တစ်ခုဖြစ်ရပ်တည်လာခဲ့တာပါနိုင်ငံရေးအရာပဲဖြစ်ဖြစ်ဘားကြောင်ပဲဖြစ်ဖြစ်ဒီလိုအနေအထားကိုဟန်တားပစ်တာနဲ့အယောင်သွေးစုံအလေးရောင်ကိုနှိမ့်သက်ဖို့တောင်းဆိုတာဟာကမ္ဘာကြီးအတွက်စိုးရိမ်စရာပါ
ဒီ VC စင်ကိုရဆိုင်လိုက်လို့လေအမေရိကန်ရဲ့လုံခြုံရေးတိုးတက်လာမယ်လို့မထင်ကြောင်းပညာရှင်တွေကသုံးသပ်ပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလ9ရက်နေ့က Texas ပြည်နယ် Sutherland Springs မြို့လေးမှာရှိတဲ့ဖျားเจ้าမှာဝတ်ပြုနေသူတွေကိုလူယူသနတ်သမား Devin Kelly ကပြစ်ခတ်တာကြောင့်26ဦးသေဆုံးခဲ့ပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းလုံးကလည်း Las Vegas မြို့မှာလူယူသနတ်သမားတဦးကဂီတာပွဲလာရောက်သူတွေကိုပြစ်ခတ်တာကြောင့်လူပေါင်း60နီးပါးသေဆုံးခဲ့ပါတယ်။အကြံဖတ်ဝါရနဲ့ပတ်သက်ပြီး George Washington တဲ့ကသူကသူ့တည်ဒီ Bennett Clifford ကအခုလိုသုံးသပ်ပါတယ်
We're not only facing the international terrorism problem in terms of people.
လူတွေအနေနဲ့ဆိုရင်ကျွန်တော်တို့ဟာပြည်ပကနေဒီကိုလာကြတဲ့လူတွေစီကပဲနိုင်ငံတကာအကြမ်းဖက်ဝါဒပြဿနာကိုရင်ဆိုင်နေရတာမဟုတ်ပါဘူး။ဒီပြဿနာကပြည်တွင်းမှာပေါက်ဖွားတဲ့အဆုံးရောက်ဝါဒထက်နည်းတယ်လို့ထင်ပါတယ်။ American ပြည်အောင်စုမှာမွေးဖွားကြီးပြင်းတဲ့သူတွေကလည်းဒီလိုအကြမ်းဖက်အဆုံးရောက်ဝါဒလမ်းကြောင်းအတိုင်းကိုသွားနေပါတယ
်တခြားလူဝင်မှုကြီးကြပ်ရေးအစီအစဉ်တွေလိုပဲ DB အစီအစဉ်ကြောင့် American ပြည်ထောင်စုအနေနဲ့ပိုးပြီးတော့ဘေးဒုက္ခတွေနဲ့ရင်ဆိုင်လာရနိုင်စရာအကြောင်းမရှိဘူးလို့လည်းသူကပြောပါတယ် Washington ကလူဝင်မှုကြီးကြပ်ရေးဆိုင်ရာရှင်းနေ Kenneth Rinsler က American ကိုလာရောက်သူတွေတိုင်းကိုတင်းတင်းကြပ်ကြပ်စီးစစ်လေးရှိပါတယ်လို့ပြောပါတယ်
It's not legitimate
မကြသေးခင်ကဖြစ်ပွားခဲ့တဲ့ချမ်းဖက်တိုက်ခိုက်မှုကြောင့်ဒီစီဇန်ကိုရပ်ဆိုင်းပစ်တယ်ဆိုတာဟာအတိတ်ပဲမရှိပါဘူး။ဘာလို့လဲဆိုတော့တခြားဒီကိုလာတဲ့သူတွေလိုပဲအားလုံးဟာနောက်ကျောင်းရာသီဝင်စစ်ဆေးခံရခဲ့လို့ပါ
။နှစ်သစ်မှာလူဝင်မှုကြီးကြပ်ရေးဥပဒေကြမ်းကိုအတည်ပြုသွားနိုင်ရေးကြိုးပမ်းသွားမယ်လို့ Republican တွေကပြောပါတယ်။ဒါပေမဲ့လည်းရုရှားအရေးစုံစမ်းစစ်ဆေးနေတာအပါအဝင်အစိုးရအဖွဲ့ရဲ့တခြားဦးစားပေးလုပ်ငန်းတွေရှိနေတာကြောင့်ဒီကိစ္စအကောင့်ထဲပေါ်လာဖို့ကတော့အခြေအနေပေါ်မှာမူတည်နေတာပါ။ Rinsler က
First of all there are very few legislative days.
ဒီလိုတော့မနာခင်မှာဥပဒေတွေဆွေးနွေးအတည်ပြုနိုင်ဖို့ရဲနှဲငယ်ပဲကျန်တော့တာကြောင့်အခွန်စနစ်နဲ့ပတ်သက်ပြီးတော့ဒါပိုပြီးအာယုံဆိုင်လှုပ်ဆောင်နေကြပါတယ်။ဒါမဲ့နှစ်ကတော့လွတ်တော်အမတ်ရွေးကောက်ပွဲတွေကျင်းပမှာဖြစ်တာကြောင့်ဘာဖြစ်မလဲဆိုတာပြောဖို့ခက်ပါတယ်။
1990ခုနှစ်ကစလို့ DV Green Card ကန်ဆယ်မဲ့အစီအစဉ်စတင်ခဲ့တာပါ။ American ပြည်ထောင်စုမှာမိသားစုမရှိသူတွေ လုပ်ငန်းရှင်တွေစီကခေါ်ယူစာမရရှိသူတွေဒုက္ခတွေမဟုတ်တဲ့သူတွေအတွက် DV အစီအစဉ်ဟာအမေရိကန်ပြည်အောင်စုမှာလာရောက်အခြေချနေထိုင်နိုင်တဲ့တခုတည်းသောအခွင့်အလမ်းလည်းဖြစ်ပါတယ် DV ကန်ဆတ်မဲ့လျှောက်သူတွေအနေနဲ့ကျောင်းပညာကိုအထက်တန်းအဆင့်အထိအောင်မြင်ဖို့လိုပြီးဒါမှမဟုတ်ရင်တော့တမွေးဝမ်းကြောင်းပညာရက်တစ်ခုခုကိုနှိမ့်နှင်းငယ်လုပ်ကင်ဘူးသူဖြစ်ရပါမယ်ခင်ဗျာ
သူရဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်လှည့်ရောက်ပါပြီဒေါက်ခင်မြတ်သက်တင်ဆက်ပေးထားပါတယ်ရှင
်ပုပ်ပါတောင်ဟာမြန်မာနိုင်ငံအလဲပိုင်းမှာရှိတဲ့လှပတဲ့မြေတောင်ဟောင်းတစ်ခုဖြစ်ပါတယ်2018မိုးရင်းကာလအောက်တိုဘာလအတွင်းမြေပြိုမှုတွေတိတိတသာတွေ့လာရသလိုမြေရွေးရှားမှုနှုန်းကလည်းအောက်တိုဘာတိုင်းတာချက်တွေအရတရက်အတွင်း6စင်တီမီတာအထိရွေ့တာမို့တိတ်ကိုမြန်ဆန်းနေတာပါမြန်မာနိုင်ငံသားတွေအထွတ်မြတ်ထားကြတဲ့ဒီပုပ်ပါအတွက်ဘယ်လောက်ဆိုးရင်စရာကောင်းနေပါသလဲအခြေအနေကိုသိရအောင်ဘူမိအင်ဂျင်နီယာဒေါက်တာစုံမိုးထောင်ဝင်းကိုမေးမြန်းပြီးတင်ပြပေးပါမယ
်ဒီလိုရဆိုးတဲ့နေရာကရင်ထဲကပြိုပူးပြီးသားနေရာလေတော့အဲ့နေရာမှာထပ်ပြီးတော့အထပ်ရွေ့သွားတဲ့သဘောပေါ့နော်တောင်ကလပ်ကိုသွားတဲ့လမ်းပုပွားတောင်ကလပ်မရောက်ခင်မှာတော့အဆင်းလေးရှိတယ်အဲ့နေရာလေးမှာပြိုတာဖြစ်ပါတယ်ဒါမလို့အဲ့နေရာလေးမဟုတ်ဘူးဒီကျွန်တော်တို့သွားတော့ကတော့ဒီပုပွားတောင်ကလပ်နားမအောက်မှာလဲကျွန်တော်တို့မြေပြိုရာတွေတွေ့ခဲ့ပါတယ်အဲ့တော့မြေပြိုတဲ့နေရာတော့ကျွန်တော်ရောက်ခဲ့တော့နှစ်နေရာတွေ့ခဲ့တယ်တခြားနေရာတွေမှာလည်းအဲ့လိုပေါ့နော်သူ့နေရာနဲ့သူပြိုနေတာလေးရှိနေပါတယ်ခင်ဗျာ
ပထမဦးဆုံးပေါ့နော်ဒီပုပ်ပါတောင်မြေပြိုရာကိုမပြောခင်ဦးစမိုးကျောင်းရလဲဘူမိဗေဒပညာရှင်တယောက်ဆိုတော့လေပုပ်ပါတောင်ရဲ့တည်နေပုံပေါ့နော်ဘူမိအနေထားလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာဟိုပုပ်ပါတောင်ကတော့သရင်တော့ကမီးတောင်ပေါ့နော်မီးတောင်ဆိုတော့သူကမီးတောင်နေပေါက်ပြီးတော့ထွက်လာတဲ့ချော်ရည်တွေပြားတွေထွက်လာတဲ့အမှုန်များနေပြီးတော့ကျလာတဲ့ရေသားကြောက်သားတွေနဲ့တိဆောက်ထားတာဖြစ်ပါတယ်နောက်တစ်ခုကတော့ဒီမီးတောင်ပေါက်ပြီးတဲ့အချိန်မှာလေအဲ့ဒီမှာဒီအလူဝီရယ်ဆိုတာကတော့ရစ်ဒီပါလီစီစဉ်ပြီးတော့มาจ่าได้อเนรีแล้วสิบาเลยครับเน
ี่ยโอเคปุ๊บป้าตองกลั่นผิดละครับ
တောင်ကလပ်ဆက်ကြတော့ volcanic plug ပေါ့ခင်ဗျာသူကကြတော့ကဘာမြေကြီးတွေကနေပြီးတော့ချော်ရည်ထွက်လာတယ်ထွက်လာဆိုအဲ့ချော်ရည်တွေကပြင်ကိုမရောက်ဘူး plug ဆိုတဲ့ဘောကတော့ပတ်လာတဲ့ဒီမြေကြီးရဲ့မှာပဲသူကခဲသွားတာဖြစ်ပါတယ်ခဲသွားပြီးတော့မှသူ့ပတ်ဝန်းကျင်မှာရှိတဲ့မြေကြီးတွေကကြတော့တိတ်ပြီးတော့မခိုင်မာတော့သူကတိုက်စားပြီးတော့ပါသွားတယ်ပါသွားတော့အဲ့ကြမလို့ဒီတောင်ကလပ်ကတော့ဒီချော်ရည်တွေခဲထားတဲ့ဒီကြောက်သားတွေနဲ့ကြည့်ပြီးတော့မှသူကထောင်ထောင်ကြီးပေါ့နော်ဒီဘေးမှာရှိတဲ့ဒီမြေသားတွေလည်းသူကမြင့်နေတာဖြစ်ပါတယ်ဒီတောင်မကြီးကလည်းအရင်တော့ကဒီမီးတောင်ပေါက်ပြီးတော့ပွင့်ထားတယ်တစ်ဖက်ကနေပြီးတော့ပွင့်ထားတာပေါ့ခင်ဗျာအဲ့ဒါကြောင့်မို့မြင်းခွက်ပုံဖြစ်နေတာပါ
ဟုတ်ကဲ့ဘာအကြောင်းတွေကြောင့်များပြိုတာလဲနည်းနည်းသိပြရစေ
ဟုတ်ကဲ့ဟိုမီးပြိုတယ်ဆိုတာကတော့ဘာဝဖြစ်စင်ပါပဲခင်ဗျာပုပ်ပွားတောင်မှမဟုတ်ဘူးတခြားဘဲတောင်မဆိုဒီနောက်ဆုံးဒီဂုံးလေးတွေတောင်မှမြေပြိုတာဖြစ်ပါတယ် natural process ပေါ့ခင်ဗျာဒီသဘာဝ process ပဲတောင်ကြီးကတော့တဖြည်းဖြည်းနဲ့မိုးရေတိုက်စားတာရောခြားပေါ်တော့လေတို့ရေတို့ပြီးတော့မှဒီမြေပြိုတာတွေနဲ့ဆိုတဖြည်းဖြည်းနဲ့သူကပြေးလာတဲ့သဘောရှိပါတယ်ဒါမဲ့လို့လားပုပ်ပွားတောင်လိုနေရာမျိုးကြတော့လေအထူးသဖြင့်ပေါ့နော်ခုနောက်ပိုင်းဒီသဘာဝမဟုတ်တော့ဘူးဒီခွင်မျိုးရေးလုပ်ငန်းတွေလုပ်တဲ့အတွက်အဲတောင်ဆောင်တွေပေါ်မှာလမ်းတွေဖောက်တယ်တံတားတွေဖောက်တယ်အိမ်တွေနောက်ဆုံးပြောရတာဘုံကြီးကျောင်းတွေပါလေအဲတောင်ဆောင်တွေမှာပဲဆောက်ကြတာလေအဲ့လိုဆောက်တဲ့အတွက်လေဒီမြေပြိုရဲ့နှုံးကတော့ပိုးပြီးတော့မြန်လာစေပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးစမိုးကျောင်းဝင်းတို့ဒီပုပ်ပါမြေပြိုတဲ့နေရာကိုသွားပြီးတော့စစ်ဆေးကြတယ်ဆိုတော့လေတွေ့ရှိချက်လေးနည်းနည်းပြောပြပေးပါဘယ်နေရာမှာအများဆုံးလဲပေါ့နော်
ဟုတ်ကဲ့ဒီအောင်သိတိကုန်းပေါ့အဲ့ဒီမှာဒီအခုလောလောဆယ်မြေပြိုတဲ့နေရာဖြစ်ပါတယ်အဓိကတွေ့တာကတော့ဒီတောင်ကလပ်ကိုသွားတဲ့လမ်းကမီတာ120လောက်ကသူကနှိမ့်ဆင်းသွားပါတယ်နှစ်ပေလောက်နှိမ့်ဆင်းသွားတယ်ပြီးတော့မှအဲ့ဒီမြေပြိုတဲ့ဇုံကကျွန်တော်ရောက်တော့ကျွန်တော်တိုင်းတာထားတာကတော့ကျေကတော့မီတာ130လောက်ရှိတယ်အရှည်ကတော့မီတာ280လောက်ရှိပါတယ်ဒီမြေပြိုတဲ့ပုံကတော့ကျက်ဥပုံမျိုးလေးပေါ့သူ့ပုံစံလေးက
ဒီလိုမျိုးမြေပြိုရတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါမှတ်ပါတယ်ဖြစ်နိုင်တယ်ဆိုတာ
အဓိကအကြောင်းရင်းကတော့မိုးညားသွားတာခင်ဗျဒီ event ပေါ့နော်မြေပြိုတာကတော့ဟလာသဘောပေါက်ဖြစ်စင်မယ်နောက်တစ်ခုကဒီနေရာလေးအခုမှပြိုတာမဟုတ်ဘူးလွန်ခဲ့တဲ့အနည်း20လောက်ဝေးကစပြီးတော့မြေကြီးကယွေ့နေတာဖြစ်ပါတယ် โมจีเนี่ยสูรุษิงตัวยุ้ยตัวเลยปีรุษิงตัวเย็ดตัวเลยยุ้ยเลยยาไล่พินิดาโรจาวาบีกูว่าเลยเอากูว่าสกุลยันนี่มาแต่งเนี่ยโมเสียเล่าตัวเลยเปล่าเลยไอ้ลูกยาเลยด้วยดีมีดีมาชีเลยดีจันทร์เราขอความว่าได้บ่เนาะมีเอาเยี่ยมีนี่เต็มเลยแล้วกูว่าเลยที่ปูว่าได้เปิดชาจารมีดีมาชีเลยเยี่ยเปิดชาเลยเต็มเลยไอ้ลูกเต็มเลยด้วยดีมีดีมาชีเลยมีได้ขนาดยี่จ้าเดียวมามีเจ้าอยู่ตัวละสิบบ้าน
ปกติเราตัวยุ้ยบีเนี่ยจะไปไม่ยุ้ยบ่าวตัวยุ้ยบีเอชมายี่ยี่บาทยาตัวทั่วตัวเลยทั่วตัวลูกชิ้นตัวยุ้ยละเนื้อตัวมาเลยคุณเนี่ยกูเชื่อมาว่าดีปกติเราไม่ดูเรื่องนี้อะไรหรอกยุ้ยละยี่ประชาชาติวันนี้เนี่ยจะตัวอะไรเด็กลูกมูลค่าที่ลูกชิ้นทั่วยุ้ยเนี่ยมาเลยดีเนี่ยมาลูเรื่องนี้เนี่ยจะได้พูดยิ่งเจ้าเนี่ยสิเลยสุดที่เนี่ยมาอันเดียมาเพียวบาร์เรลูกเต็นเนี่ยลูกอาจารย์เบี้ยจะมาเลยใช่
ลูกเสียเรียรอมีมีมีสิบาทเลยปัตมาตรงนี้เรียรอจันทร์รัวเลยกูมาตุลีเลมินอริบอจะมาขนาดไหนจันทร์รัวเชิงเงาลิกูเชื่อมาว่ามูฟเมนต์เรื่อยๆดีเปล่าอยู่นี่สุราอุโรทราบวิโรตันดานีบาทเสร็จแล้วบิโรมาอะไรเด็กเสร็จแล้วจะลีลาเมสุยจันทร์รัวทเวนตี้ทัวร์เมทเวนตี้บิโรมามีราวจีที่บิโรเป็นยามาพิวนี่อะไรจะอยู่ที่อะเป็นยามาพินี่เลยเปล่าเนี่ยเดทายูจันทร์รัวลีลาบิโรมา เราอยากดูอ่ะตามมูลเลยจะเนี่ยดูอ่ะเป็นรูปผิวเปลี่ยนเต้นสุดอะไรรูปยาวอะไรที่การเราเอามาไม่ผิวนี่เลยตรงนี้วันนี้เลยยิ่งวันนี้เราดูอ่ะบ้างไหมนอกจากเราไอ้ป้าวันจะมาจันทร์เราดูอ่ะตัวเกล้าเราที่ตบ่าวยี่สิบเนี่ยเช้านี่บอกคุณยามอะไรอะไรแล้วนี่ไอ้นี่สาวไรเด็ดด้วยเจ้ากูมาเลยเจ้ากูเนาะที่ตามวันนี้จ้าเลยยี่อะคุณว่ากูส่งจันทร์เราตัวเราที่ผิวนี่เนี่ยเราสีวันนี้วันนี้มาเลยสุดอะไรอยู่เลยจันทร์เราสนิทจ้า awareness လို့ခေါ်ပါတယ်အဲလိုမျိုးစနစ်ကြဆောက်လို့ရပါတယ်နောက်တစ်ခုကလည်းအခုမြေပြိုတဲ့နေရာမှာတက်ပြီးတော့မဆိုးအောင်လို့အပေါ်မှာဆောက်လို့ရလုပ်ငန်းတွေပါတယ်အထူးသဖြင့်အခုဆိုရင်လမ်းကပြက်နေတော့ပုတ်ပါတောင်ကလပ်ကိုကားတွေဆင်းလို့မရဘူးဖြစ်နေတယ်ဘိုက်နေရာမှာမိန့်သွားတဲ့နေရာကိုလမ်းပြင်မဲ့ဆိုပြီးတော့မြေသားတွေပါတယ်ဖိုးလိုက်လို့ရှိရင်ရွေရမှုကတက်ပြီးတော့မြန်ဆန်လာနိုင်ပါတယ်အဓိက rate of movement ဘောလားဘလောက်ရွေနေလဲဆိုတော့လေးလာနေဖို့ရုံလုံးရေးကြည့်ပါတယ်ဘာလို့လဲဆိုတော့ဒီ movement rate ကိုကျွန်တော်တို့ကတိုင်းတာနေလို့ရှိရင်ရွေ့နေတဲ့နေရာကြီးကနှေးသွားလာလားမြန်လာလားလားအနှေးသွားတယ်ဆိုရင်ဒါ okay အိုက်ပေါင်းဝင်ချင်းမှနေတဲ့လူတွေစိတ်ဖြစ်တယ်ပေါ့တကယ်လို့မြန်လာတယ်ပို့ပြီးတော့ပြိုနိုင်နေဆိုရင်အနီးပေါင်းဝင်ချင်းမှရှိရဲ့ဖျားဘူးရေပြည်သူလူထုရေစိုင်းမျိုးနေရာပြောင်းပြီးဖို့ပါနေဖာနာဝိုင်းနေတဲ့စီစဉ်ရမှဖြစ်ပါတယ်ခင်ဗျာနောက်တစ်ခုကတော့လာအစာဦးတွေပါတယ်ကတော့ဒီနိုင်ငံသားမှလည်းဒီတောင်ဆောင်တွေမှာ develop လုပ်ထားတဲ့နေရာအများကြီးရှိပါတယ်။အဲ့လိုနေရာမျိုးမှာစောက်မယ်ဆိုရင်အဓိကကတော့သနေကြနဲ့ဘလို့စောက်တင်နေစောက်တဲ့အခါမှလည်းဒီမြေပြိုမှုကိုပို့ပြီးတော့မဖြစ်စေဘဲနဲ့เนาะဒီသနေကြဒီစောက်မယ်ဆိုလို့ရှိရင်ပြိုရဲနှုံးရော့တာတို့တော့ထပ်မကြည့်အောင်လုပ်တာတို့အလုံးသားပြနေပါလေခင်ဗျာ
။ဒေါက်တာဆူမိုဂျုံရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြပါဦး။သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါမယ်ရှင
်။အမေရိကန်နဲ့တရုတ်နိုင်ငံကောင်းဆောင်တွေရဲ့ဒေသတွင်းစီးပွားရေးကောင်းဆောင်တွေကိုပြောကြားတဲ့ဒီကနေ့မင်းကတော့အာရှဒေသကုံတွေအိမ်မှာစားသင့်တဲ့ပုံစံတွေနဲ့ပတ်သက်ပြီးတိတိကျကျကွဲပြားနေတဲ့သဘောထားတွေ့ရပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းကနိုင်ငံတွေနဲ့နိုင်ငံချင်းလိုက်ကုံတွေရဲ့သဘောတူညီချက်တွေရယူဖို့လိုလားကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်မှုအေပက်အမှုဆောင်ရာရှိချုပ်တွေရဲ့ထိပ်သိမ်းညီလာခံမှာအမေရိကန်သမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်။တရုတ်သမ္မတရှီချင်းဖင်ကတော့နိုင်ငံဆောင်ပူးပေါင်းဆောင်မှုတွေကိုအားပေးတဲ့သဘောထားကိုပြောဆိုသွားခဲ့တာပါ။ဒီပတ်သက်ရင်းညီလာခံတွဲမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တိတန့်တွေ့ကောင်းတွေ့နိုင်တယ်လို့ခံမှန်းနေတဲ့ပေါ်အမေရိကန်အင်ဂျီလိုကတုံ့ပြန်လိုက်ပါတယ်။ထိပ်သိမ်းညီလာခံအတွက်ရောက်နေတဲ့ခေါင်းဆောင်နှုတ်အနေနဲ့ခဏတစ်ဖြုတ်စကားပြောပြကောင်းပြောပြနိုင်မယ်။တရားဝင်တိတန့်တွေ့ဆုံပြောဆိုမှုအစီအစဉ်မရှိတဲ့အကြောင်းအင်ဂျီလိုကပြောဆိုထားတာပါ။ဆိုရီအာရေဗျနိုင်ငံမှာချင်းပြချဆမှုတွေကိုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးလူပေါင်း200ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းနဲ့နှစ်ပေါင်းများစွာအတွင်းခံမှန်းကြီးဒေါ်လာဘီလီယံတရားကျော်လောက်ကိုအလွဲသုံးစားလုပ်ခဲ့ကြောင်းရှင်းနေရုပ်ကအတိအပြုပြောဆိုလိုက်ပါတယ်ခုနကဦးကတော့တစုံတရာအရေးယူတာမျိုးမရှိဘဲပြန်လွတ်ပေးထားကြောင်းလဲရှင်းနေရုပ်ယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါအာဆီယံနဲ့ဆက်ဆက်ထိပ်သီးညီလာခံတွေတရားဖို့ဗီယက်နမ်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကကနေဒါဝန်ကြီးချုပ်ဂျက်ဆင်ထူးထူးနဲ့တိကျံတွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးပါတယ်အာရှပစိဖိတ်စီဝိုင်းပူးပေါင်းဆောင်မှုအေပက်ထိပ်သီးညီလာခံကျင်းပမယ်ဒါနန်းမျိုးကဒီကနေ့သီးသန့်တွေ့ဆုံမှုအတွင်းရခိုင်ပြည်နယ်အခြေသက်ဖြစ်ရှင်းနေတဲ့ပတ်သက်လို့သဘောထားမြင်နေဖလှယ်ခဲ့ကြတာပါ
တရင်ချင်းချုပ်ကွန်လုံးတင်ပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardish Biden ဖြစ်ပါတယ်ကျွန်မရှားပေါင်းပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညပဲမြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်စနေနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.